to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်မေလ30ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။ဖိုင်းဒိုမီတာ1925 32တို့ကနေဓာတ်ရိုက်နှาศင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါရှင်။ Vivaldi မြို့မှာတနတ်သမားလက်ချက်နဲ့တည်ဆုံခဲ့တဲ့ခလင်းငယ်ရဲ့မိသားစုကိုတွားရောက်အားပေးခဲ့တဲ့သမ္မတဂျိုးဘိုင်ဒန်ကိုပြစ်ခတ်မှုအပေါ်ရက်တက်ဖွဲ့ရဲ့တုံ့ပြန်မှုကြံ့ကြာတာနဲ့ပတ်သက်လို့အရေးယူဆောင်ရွက်ပေးဖို့အတွက်မြို့ကန်တွေတောင်းဆိုခဲ့ကြပါတယ်။ဥရောပကောင်စီမှာယူကရိန်းသမ္မတဒီကနေ့မိန့်ခွန်းပြောဖို့ရှိပြီးရုရှားအပေါ်ဖိအားပို့ပေးဖို့တောင်းဆိုမယ်လို့မျှော်လင့်ရပါတယ်။ American ပြည်ထောင်စုမှာတော့ကြာဆုံးစစ်တီတွေအတွက်အောက်မေ့ပွဲနေ့အထိမ်းအမှတ်အခမ်းအနားတွေကျင်းပနေပါတယ်။အခုလိုမျိုးထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုဥတမောင်တန်းနဲ့အတူကြီးညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တဲရောက်သတင်းတွေကိုမကြခင်မှာနားဆင်ရဖို့ရှိသလိုဒီကနေ့ညရဲ့နောက်ဆုံးရမြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေထဲမှာတော့ဒီကနေ့မနက်ပိုင်းနေပြည်တော်မှာစစ်ကောင်စီရဲ့ဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လိုက်နဲ့ UWSB ဝါပြည်သွေးစည်းညီညွတ်ရေးပါတီတို့တွေ့ဆုံခဲ့ပါတယ်
အဒီနေ့တော့ကျွန်တော်တို့ဒီတက်ချင်းချင်းနဲ့ဒီဗနိုင်းချင်းတော့ဒီတွေ့ဆုံမှုတွေလုပ်ခဲ့တာပေါ့နော်အဒီကထုတ်ပြန်ချက်တော့ဒီမနက်ခင်းတော့မှထုတ်ပြန်မယ်နော
်ဘွားဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူလာရှိုးဆက်ဆံရေးယုံတာဝန်ခံဦးညီရန်ပြောပြပေးခဲ့တာပါရှင်ဒီတွေ့ဆုံမှုပေါ်မှာသုံးသက်ချက်နောက်ပိုင်းအပြည့်စုံနားဆင်ရပါမယ်နောက်ပြီးတော့ကရင်ပြည်နယ်ကြာရင်စိတ်ကြီးမြို့နယ်ထဲမှာတော့လက်နက်ကြီးကြီးကြလို့အရက်သားတချို့ထိခိုက်သေးဆုံးပြီးဒဏ်ရာရပါတယ်ရခိုင်တောင်ပိုင်းမြို့နယ်တချို့မှာတော့စစ်တပ်ကစစ်အင်အားတွေတိုးချဲ့လာနေပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမတ်စုမြတ်မွန်နဲ့ဥတမောင်တန်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်ပြည်ထောင်စု Texas ပြည်နယ်မှာမူလာရန်ခလေးငယ်16ယောက်နဲ့ဆီယာမန်နီယောတည်ဆုံးခဲ့တဲ့ပြစ်ခတ်မှုဖြစ်ထားရာယူဗော်ဒီမျိုးကိုသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကတော်ဂျိလ်ဘိုင်ဒန်တို့တနင်္ဂနွေနေ့ကသွားရောက်ပြီးတော့ချက်ရစ်သူတွေကိုနှစ်သိမ့်အားပေးခဲ့ပါတယ်။ရော့မူလာကျန်းကျောင်းရှိမှာတည်ဆုံးသွားသူတွေအတွက်အထိမ်းအမှတ်လုပ်ထားတဲ့နေရာကိုသမ္မတနဲ့သမ္မတကတော်တို့သွားရောက်ခဲ့ပြီးတဲ့နောက်ချက်ရစ်သူမိသားစုတချို့သွားလေးရှိတဲ့ကက်သလစ်ဘုရားရှိခိုးကျောင်းကိုသွားရောက်ဝတ်ပြုဆုတောင်းခဲ့ပါတယ်။ဘုရားကျောင်းကနေချက်ရစ်သူမိသားစုဝင်တွေနဲ့တည်ထောင်တွေ့ဆုံဖို့အသွားဆောင်ဆိုင်နေတဲ့လူတရာလောက်ကပြစ်ခတ်မှုနဲ့ပတ်သက်လို့ထိထိရောက်ရောက်လုပ်ဖို့အတွက်သမ္မတကိုအော်ဟစ်တောင်းဆိုခဲ့ကြပါတယ်။အသက်18နှစ်အရွယ်တနတ်သမားကျောင်းထဲမှာပြစ်ခတ်တာကိုတနိုင်ကျော်ကြာအောင်ရဲတွေကရင်ဆိုင်မတုံ့ပြန်တာနဲ့ပတ်သက်လို့ဝေဖန်မေးခွန်းမှုတွေထုတ်ချင်နေပါပဲအခုလိုသမ္မတကိုတခုခုလုပ်ပါလို့တောင်းဆိုကြတာဖြစ်ပါတယ်သမ္မတကလည်းလုပ်ပါမယ်လို့တုံ့ပြန်ပြောခဲ့ပါတယ်ပြစ်ခတ်မှုဖြစ်တဲ့နေ့ကတနတ်သမားရှိနေတဲ့ကျောင်းခန်းထဲမှာပိတ်မိနေကြတဲ့ခလင်းငယ်တွေကအရေးပေါ်ဖုန်းနံပါတ်ကိုတစ်ချိန်မကခေါ်ပြီးတော့ရဲကိုအမြန်လွတ်ပြီးသူတို့ကိုကယ်တင်ဖို့အတွက်ပန်ကြားခဲ့ကြပါတယ်ပြစ်ခတ်မှုကိုတုံ့ပြန်တဲ့ရဲဌာနရဲမှုကကျောင်းထဲမှာတနက်သမားပြစ်ခတ်မှုရပ်သွားပြီလို့မှားယွင်းသုံးသပ်ဆုံးဖြတ်ခဲ့တာကြောင့်ရဲအရာရှိတွေကျောင်းကနေချက်ချင်းဝင်ဖို့အမိန့်မပေးခဲ့တဲ့အတွက်နောက်ထပ်ကလေးငယ်တွေပြစ်ခတ်ရပြီးတည်ဆုံးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့မေလ24ရက်နေ့ကဖြစ်ခဲ့တဲ့ပြစ်ခတ်မှုအပေါ်ရဲတပ်ဖွဲ့ရဲ့တုံ့ပြန်မှုနဲ့ပတ်သက်လို့ Uvalde မြို့တော်ဝန် Don McLean ရဲ့တောင်းဆိုမှုအရာတရားရေးဌာနကသုံးသပ်မယ်လို့တနင်္ဂနွေနေ့ကပဲကြေညာခဲ့ပါတယ်ရှင်။
ဒီကနေ့ကျင်းပတဲ့ဥရောပကောင်စီစည်းဝေးမှာယူကရိန်းကိုကူညီရေးရုရှားပေါ်သဘာဝစွန့်အင်မီခိုနေရတာရှော့ချရေးနဲ့ရုရှားကျူးကျော်စစ်နဲ့ဆက်နွယ်ဖြစ်လာတဲ့စန္ဒယိတ်ကလုံခြုံရေးဆိုင်ရာကိစ္စတွေကိုဆွေးနွေးဖို့စီစဉ်ထားပြီးယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကမိန့်ခွန်းပြောကြားဖို့ရှိပါတယ်။ဒီချိန်မှာပဲယူကရိန်းနိုင်ငံမှာကီးဗ်မြို့ရဲ့မြို့တယ်နဲ့1540ပြည်နှစ်ပတ်လည်နေ့ကိုကျင်းပကြပါတယ်။ယူကရိန်းနိုင်ငံပြန်လည်ထူဆောက်ရမှာကမ္ဘာလုံးရဲ့အားထုတ်မှုလိုအပ်တဲ့အချိန်ဘလို့ကောင်းဆုံးကူညီနိုင်မလဲဆိုတာကိုဆွေးနွေးကြပါမယ်လို့ယောဘကောင်စီရဲ့ဥက္ကဋ္ဌ Charles Mitchell ကပြောပါတယ်။ရင်းနှီးတဲ့သဘာဝတောင်းွေဈေးမြင့်တက်လာတာနဲ့ဆက်ဆက်လို့စားသောက်ကုန်ဈေးနှုန်းတွေတက်လာတဲ့အကြောင်းကိုလည်းဆွေးနွေးကြမှာဖြစ်တယ်လို့သူကဆိုပါတယ်။ယူကရိန်းနိုင်ငံမှာတော့ရုရှားတပ်တွေက Severo Donetsk မြို့ကိုဆက်လက်တိုက်ခိုက်နေပြီးမြို့အဆောက်ဦး90ရာခိုင်နှုန်းပျက်စီးသွားခဲ့တယ်လို့သမ္မတ Zelensky ကတနင်္ဂနွေနေ့ကဗီဒီယိုမိန့်ခွန်းမှာပြောကြားပါတယ်။သမ္မတဇယ်လန်စကီကအရှေ့ပိုင်းကခါကစ်မြို့ကိုတောက်ရောက်ပြီးယူကရိန်းတပ်တွေကိုတွေ့ဆုံစုချင်းမြင့်ခဲ့ပါတယ်။ Ukraine ရဲ့ဒုတိယအကြီးဆုံးမျိုးကနေရုရှားတပ်တွေကိုအောင်မြင်စွာမောင်းထုတ်နိုင်ကြောင်းတပ်ပရဲ့ဒီခီးခီစင်ကပြတ်သားနေတာပါဒါပေမဲ့ခါကစ်ဒေတာရဲ့31ရာခိုင်နှုန်းကိုရုရှားတပ်တွေကသိမ်းပိုက်ထားဆဲဖြစ်ကြောင်း Ukraine တပ်တွေရဲ့ဒေတာဆရာအုပ်ချုပ်ရေးမှူးအာလိုဆင်နီယူပော့ဖ်ကပြောပါတယ်တော်ပိုင်းစိတ်ကမ်းမြို့ခေါဆောင်ဝင်းကျင်နေရာတွေကိုပြန်လည်သိမ်းပိုက်နိုင်ဖို့ Ukraine ကတမ်းမြတ်ထိုးစစ်တပ်ကိုတနင်္ဂနွေနေ့ကဆင်နွှဲလိုက်ပါတယ်ဒါပေမဲ့ရုရှားနိုင်ငံသားဝင်ကြီးဆာဂျီလက်ဘရော့ကတော့ Donetsk နဲ့ Luhansk ဒေတာလွတ်မြောက်ရေးဟာဦးစားပေးလုပ်ငန်းဖြစ်ပြီးအဲ့ဒီဒေတာကိုလွတ်လပ်တဲ့နိုင်ငံတွေဖြစ်ရုရှားကရှုမြင်ကြောင်းပြင်သစ်ရုပ်မြင်သံကြား TF1 ကိုတနင်္ဂနွေနေ့ကပြောလိုက်ပါတယ်
။ကိုလံဘီယာနိုင်ငံသမ္မတရွေးကောက်ပွဲပထမအကြိမ်မှာသဘုံအဖွဲ့ဝင်ဟောင်းလက်ရရင်ဂူစတာဖိုပက်ထရိုကပထမနဲ့လူသိများတဲ့စီးပွားရေးသမားရိုဒိုဖိုဟနန်ဒက်စ်ကဒုတိယနေရာရရှိထားပါတယ်။လက်ရှိအထက်လွတ်တော်အမတ်ဖြစ်တဲ့ဂူစတာဖိုပက်ထရိုကမဲ40ရာခိုင်နှုန်းရရှိထားတယ်လို့ရွေးကောက်ပွဲတာဝန်ရှိသူတွေကပြောပါတယ်။တတိပုဂ္ဂလအဖြစ်အရွေးခံတဲ့အင်ချမ်းပြေတထေကြီးရိုဒိုဖိုဟနန်ဒက်စ်ကတော့မဲ28ရာခိုင်နှုန်းရရှိထားပါတယ်။ကိုလံဘီယာနိုင်ငံမှာအကြမ်းဖက်မှုတွေအာဂရီလိုက်စားမှုတွေနဲ့တရားမျှတမှုတွေအဆုံးသတ်ရေးအတွက်အပြောင်းအလဲတွေလုပ်သွားဖို့အတွက်ဂူစတာဖိုပက်ထရိုကမဲဆွဲစည်းရုံးခဲ့ပါတယ်။ကိုလံဘီယာကိုကမ္ဘာအင်အားကြီးနိုင်ငံဖြစ်အောင်အပြောင်းအလဲတွေလုပ်ဖို့လိုတယ်လို့အသက်62နှစ်အရွယ်ဘိုဂိုတာမြို့တော်ဝန်ဟောင်းလည်းဖြစ်တဲ့ပက်ထရိုကပြောပါတယ်အသက်89နှစ်အရွယ်ဟန်နန်ဒက်စ်ကတော့အစိုးရအတုံးစီရှင်းချဖို့နဲ့အာဂရီလိုက်စားတဲ့အရာရှိတွေကိုသတင်းပေးတဲ့သူကိုဆုချမယ်လို့ရွေးကောက်ပွဲကတိပေးထားပါတယ်တနင်္ဂနွေနေ့ကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာဘယ်သူမှမဲ50ရာခိုင်နှုန်းမရတဲ့အတွက်ဒုတိယအကြော့ရွေးကောက်ပွဲကိုဇွန်လ19ရက်နေ့မှာကျင်းပမှာဖြစ်ပါတယ်ရှင
်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဝါရှင်တန်မြို့အနီးအာလင်တန်စစ်တင်းကြိုင်မှာကြာဆုံးစစ်သည်တွေအတွက်အမတ်ရအခမ်းအနားကိုဒီနေ့တက်ရောက်ဖို့ရှိပါတယ်။အမေရိကန်ပြည်တော်စုမှာကြာဆုံးစစ်သည်အောက်မေပွဲနေ့ဖြစ်နှစ်စဉ်မေလရဲ့နောက်ဆုံးပတ်တနင်္လာနေ့ကိုသတ်မှတ်ထားတာကြောင့်ဒီနေ့အတွက်ဒီကနေ့မေလ30ရက်နေ့ကိုအစိုးရရုံးပရက်ကြေညာထားတာပါ။ရုံးပရက်ဖြစ်သလိုငွေကြေးစည်းကွက်တွေလည်းပိတ်ထားပါတယ်။ပြီးခဲ့တဲ့နှစ်နှစ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ပိတ်ပင်ခဲ့တဲ့ Memorial Day အောက်မေပွဲချစ်တက်ပွဲတွေလည်းဝါရှင်တန်မြို့တို့မှာပြန်ကျင်းပဖို့စီစဉ်ထားပါတယ်။အမေရိကန်နိုင်ငံသားတွေအတွက်စစ်သင်းကြိုင်းတွေမှာတွားရောက်ပြီးကြာဆုံးခဲ့သူတွေအတွက်အမတ်တရပန်းစည်းတွေချတဲ့အောက်မေ့ပွဲအထိမ်းအမှတ်နေ့လည်းဖြစ်ပါတယ်။နှစ်စဉ်ဆင်လာတိုင်းပဲဝါရှင်တန်မြို့တော်မှာမော်တော်ဆိုင်ကယ်တွေတန်းစီလက်စီးပြီး Rolling to Remember ဆိုတဲ့ကြာဆုံးစစ်သည်တွေကိုဂုဏ်ပြုတဲ့အထိမ်းအမှတ်လည်းကျင်းပလို့ရှိပါတယ်။ဒီနေ့မော်တော်ဆိုင်ကယ်တွေစီးကြတဲ့အခမ်းအနားကိုတော့စစ်ပြန်စစ်မှုထမ်းဟောင်းတွေကြားမှာကိုကိုကိုအစိုးစီရင်မှုတွေတိုးလာတာကိုအများအာယုံစိုက်အောင်အသိပေးတဲ့အခမ်းအနားဖြစ်လဲရည်ရွယ်ကျင်းပပါတယ်။
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းတိုမီတာ32 kHz 9383ညနဲ့9383ညဖိုင်းတိုမီတာ51 kHz 9885တို့ဖြင့်စနစ်တကျမှာဖိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်နေလာ30ရက်တနင်္လာနေ့ညပဲအတွက် VOA မြန်မာပိုင်းကနေနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ကြေညာပေးပါမယ်ရှင်အိန္ဒိယနိုင်ငံမှာဒီဇွန်လ16ရက်နေ့ဆုတ်ခွေရနေ့တွေမှာကျင်းပမယ့်အိန္ဒိယအာဆီယံနိုင်ငံသားရေးဝင်ကြီးများအစည်းအဝေးကိုမြန်မာစစ်ကောင်စီနိုင်ငံသားရေးဝင်ကြီးကိုဖိတ်ကြားမှာမဟုတ်ဘူးလို့အိန္ဒိယနိုင်ငံသားရေးဝင်ကြီးဌာနအရာရှိတွေနဲ့တန်တမန်တွေကိုကိုးကားပြီးတော့ The Hindu သတင်းစာမှာရေးသားထားပါတယ်။မြန်မာနိုင်ငံတွင်နိုင်ငံရေးဖိနှိပ်မှုတွေကြောင့်စစ်ကောင်စီအပေါ်နိုင်ငံတကာဖိအားပေးမှုတွေတိုးနေချိန်မှာပဲအိန္ဒိယချင်းအိန္ဒိယနိုင်ငံဘက်ကအခုလိုဆုံးဖြတ်တဲ့သတင်းထွက်လာတာပါ။အိန္ဒိယအစိုးရအရာရှိတချို့နဲ့တန်တမန်အတိုင်းအဝန်ရဲ့အပြောအရအာဆီယံအစည်းအဝေးတွေမှာလိုပဲစစ်ကောင်စီဘက်ကနိုင်ငံရေးအရာကိုစားမပြုတဲ့သူကိုပဲဖိတ်ကြားမှာဖြစ်တာကြောင့်ဇွန်လ15ရက်နေ့မှာကျင်းပမယ်အစည်းအမြစ်အရာရှိများအစည်းအဝေးကိုရောဇွန်လ16နဲ့18ရက်မှာကျင်းပမယ်နိုင်ငံသားရေးဝန်ကြီးများအစည်းအဝေးကိုပါနိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်အစားနိုင်ငံသားရေးဝန်ကြီးဌာနအမြင့်နဲ့အတွင်းဝင်ဦးချန်းအေးကိုအိန္ဒိယနိုင်ငံနိုင်ငံသားရေးဌာနကဖိတ်ကြားထားတယ်လို့ The Hindu သတင်းစာကရေးပါတယ်အိန္ဒိယအာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးအတွက်ဒေလီမြို့တော်မှာကျင်းပတဲ့အာဆီယံနိုင်ငံတွေကတန်တမန်တွေနဲ့အိန္ဒိယနိုင်ငံသားရေးဌာနတာဝန်ရှိသူတွေဒီကနေ့တင်းလာနေမှာတွေ့ဆုံတာမို့မြန်မာဘက်ကဘလို့အကြောင်းပြန်တယ်လဲဆိုတာသိရနိုင်တယ်လို့သတင်းစာကဖော်ပြပါတယ်ဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကရောအိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနဘက်ကပါတရားဝင်ထုတ်ပြန်တာတော့မရှိသေးပါဘူးရှင
် COVID-19 ကြောင့်ကုန်သွယ်ရေးနဲ့လမ်းမဆက်သွယ်ရေးအကန့်အသတ်တွေရှိနေခဲ့ပေမဲ့အရှေ့အာရှနဲ့အရှေ့တောင်အာရှရဲ့မူရင်းစေဝါစည်းကွက်ကကြီးမားလာနေပြီးမြန်မာနိုင်ငံကရှမ်းပြည်နယ်ဟာ bad epidemic မူရင်းစေဝါထုတ်လို့ရမှာအဓိကနေရာဖြစ်နေရတယ်လို့ကုလသမဂ္ဂကဆိုပါတယ်ကုလသမဂ္ဂမူရင်းစေဝါနဲ့ရာဇဝတ်မှုဆိုင်ရာရုံးရဲ့မူရင်းစေဝါဆိုင်ရာအစီရင်ခံစာကိုဒီနေ့တနင်္လာနေ့မှာထိုင်းနိုင်ငံဘန်ကောက်မြို့မှာထုတ်ပြန်ခဲ့ပြီးအစီရင်ခံစာထဲမှာအခုလိုပြောထားတာပါအရှေ့အာရှနဲ့အရှေ့တောင်အာရှတလောမှာ MED Effect Wing ဝေးစေဝါကိုဖတ်မိတာဟာ 2012ခုနှစ်မှာစံချိန်အစ်တင်လိုက်တယ်လို့ကုလသမဂ္ဂအစည်းအဝေးခန်းစားကဆိုပါတယ်။ဘိတ်ဆိုင်ပြိုးအေရီယာက17ရာခိုင်နှုန်းကျသွားပြီမဲ့မြန်မာနိုင်ငံမှာ methamphetamine ဆေးပြားအမုန့်နဲ့အခဲတွေကိုဖမ်းမိတာဟာ2019ဖမ်းမိတာထက်နှစ်ဆရှိတယ်လို့ကုလသမဂ္ဂကပြောပါတယ်။ပြီးခဲ့တဲ့6နှစ်စည်းရင်းတွေအရများသက်သက်များလာနေတာကိုလည်းပြသနေတယ်လို့ဆိုပါတယ်။အထူးသဖြင့်မြန်မာနိုင်ငံအရှေ့မြောက်ပိုင်းမှာ methamphetamine ထုတ်လို့ရမှာအသုံးပြုတဲ့ဓာတုပစ္စည်းတွေကိုလည်းဖမ်းမိခဲ့ပါတယ်။အဲဒါလိုမူရဆေးဝါးတွေကိုဖမ်းမိတာများလာပြီးမဲ့ဈေးကွက်ထဲကမူရဆေးဝါးဈေးနှုန်းကတော့တည်ငြိမ်နေတယ်လို့အစိုးရခန်းစားကပြောပါတယ်။ဒါရဲ့အဓိပ္ပာယ်ကတော့မြန်မာနိုင်ငံမှာမူရဆေးဝါးရရှိနိုင်တာကအပြောင်းလဲနည်းနည်းလေးပဲရှိတယ်လို့ကုလသမဂ္ဂမူရဆေးဝါးနဲ့ရာဇဝမှုဆိုင်ရာရုံးကကောက်ချက်ချထားပါတယ်။
နီဘောနိုင်ငံမှာခီးတဲ့22ယောက်ပါသွားတဲ့လေရင်ပြတ်ချခဲ့ရသည့်ဟိမုဒါတောင်တန်းဒေသတဝိုက်ရှာဖွေနေတဲ့ကယ်ဆယ်ရေးတွေအလောင်း14လောင်းကိုဒီကနေ့တင်းလာနေမှာတွေ့ရှိခဲ့ပါတယ်။ဂျန်နဲ့ပျောက်ဆုံးနေသူတွေအသက်ရှင်နိုင်ဖို့အခွင့်အလမ်းအင်မတန်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။လေရင်ပြတ်အပိုင်းအစားတွေကိုနီဘောစစ်တပ်ကဒီကနေ့အစောပိုင်းမှာတွေ့ရှိခဲ့တာပါ။တာရာအဲပုတ်ကလေးကလေချောင်းလိုင်းကလေရင်ဟာကက်မန်ဒူမြို့တော်ရဲ့အနောက်ဖက်မိုင်80လောက်အကွာကကမ္ဘာလှည့်ခီးတဲ့တွေအလားများတဲ့ပိုခါရာမြို့ကနေချီလီတောင်တက်သူတွေအသွားများတဲ့ဂျွန်ဆန်မြို့ကိုတင်းငင်းကတွေနေမနေ့ကအသွားမှပြတ်ကျခဲ့တာပါတရုတ်နိုင်ငံရဲ့နယ်စပ်ကမ္ဘာမှာတတ်တမမြောက်အမြင့်ဆုံးဒေါ်လာဂီရီတောင်ရှိရာနားမှာလေရင်ပြတ်ကျခဲ့တာဖြစ်ပါတယ်လေရင်ပြန်တက်ပြီးတော့မိနစ်20အကြာနက်ဆိုင်နဲ့ရှုံမြောင်းတွေတောင်ထိပ်တွေရှိတဲ့နေရာနားအရောက်မှာလေချောင်းထိမ့်သိမ်းရေးမျှော်စင်တဲ့လေရင်အဆက်အသွယ်ပြတ်သွားခဲ့တာဖြစ်ပါတယ်။လေရင်ပေါ်မှာနီဘောလူမျိုးလေရင်မှုတွေနဲ့ခီးတယ်တွေအပြင်အိန္ဒိယလူမျိုး၄ယောက်၊ဂျာမန်၂ယောက်တို့ပါသွားခဲ့ပါတယ်ရှင်
။နိုင်ငံတလောပါကူးစက်မှုလုံးကျလာတာလည်းများတရုတ်နိုင်ငံရှိုင်းမြို့ကတချို့ပြည်သူဥယျာဉ်တွေကလေးကစားခွင့်တွေနဲ့ဈေးဝယ်စင်တာတွေကိုဒီနေ့တတင်းကလေးတွေကပြန်ဖွင့်လိုက်ပါတယ်။ဖွင့်လိုက်တဲ့ဈေးဝယ်စင်တာတွေမှာလူတွေဝယ်ဖို့တန်းစီနေတာကိုတွေ့ရပြီးမဖွင့်သေးတဲ့စင်တာတွေမှာတော့အတွင်းမှာတန့်ရှင်းရေးတွေလုပ်နေတာတွေ့ကြပါတယ်။နလာကြောင့်ခဲ့ပြီးဖြစ်တဲ့ရှာဟဲမျိုးရဲ့ COVID ကန့်သတ်ထားမှုတွေကိုဂျွန်လ1ရက်နေ့ဗုဒ္ဓနေ့မှာပြန်လည်ဖွင့်ပေးဖို့စီစဉ်ထားပါတယ်။ဒါပေမဲ့ဘယ်လိုဖွင့်မလဲဆိုတာကတော့တဲတဲကွဲကွဲမသိရသေးပါဘူး
။ဒီနှစ် Eurovision ဂီတပြိုင်ပွဲမှာအနိုင်ရခဲ့တဲ့ Ukraine က Kalush Orchestra အဖွဲ့ကသူတို့ရထားတဲ့ဆုကို Ukraine စစ်တပ်အတွက်ရန်ပုံငွေရှာဖို့ Facebook ပေါ်မှာလေနံပစ်ခဲ့တာမှဒေါ်လာ3သိန်းရရှိခဲ့ပါတယ်။ Crystal တလင်းကြောင်းနဲ့လုပ်ထားတဲ့ microphone ပုံစုကို White Bit ဆိုတဲ့ Ukraine Bitcoin Company ကလေလံအောင်သွားခဲ့တာဖြစ်ပါတယ်လေလံပွဲကရရှိတဲ့ငွေတွေကိုယူကရိန်းစစ်တပ်အတွက်မောင်းသူမဲ့ drone စနစ်တွေဝယ်ယူမှာဖြစ်တယ်လို့ Facebook လေလံပွဲမှာအစီအစဉ်တင်ဆက်သူ TV အစီအစဉ်မှုကပြောကြားခဲ့ပါတယ်ရှင
်ထိတ်တန့်ရောက်သတင်းတွေကိုမဆုမျက်မွန်နဲ့ဥတ္တမောင်တန်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းနဲ့ UWSB ဝပြည်သွေးစည်းညီညွတ်ရေးပါတီတို့ဒီကနေ့မနက်ပိုင်းကနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။တွေ့ဆုံချိန်မှာ UWSB ဘက်ကဘာတွေအဓိကဆွေးနွေးခဲ့တယ်လဲဆိုတဲ့အချက်တွေကိုတော့မနက်ဖြန်မှထုတ်ပြန်မှုရှိနေပါတယ်။ UWSB ကစစ်ကောင်စီဥက္ကဋ္ဌနဲ့လာရောက်တွေ့ဆုံဆွေးနွေးတဲ့အပေါ်တိုးတက်မှုတစ်ခုဖြစ်နေမြင်ပြီးတော့နှစ်ဖက်ကြားမှာရှိနေတဲ့အပြည့်အခက်ရက်စဲရေးကိုဆက်ပြီးတော့ထိန်းသိမ်းထားမယ့်အလားအလာဖြစ်ကြောင်းသုံးသက်တာတွေလည်းရှိနေပါတယ်။ရန်ကုန်ကလာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်
။ဗိုလ်ချုပ်မှူးကြီးမင်းအောင်လိုင်းနဲ့ UWSB ဝါပြည်သွေးစည်းညီညွတ်ရေးပါတီဒူဥက္ကဋ္ဌဦးလောယာကုတို့ဦးဆောင်တဲ့နှစ်ဖက်အဖွဲ့ဟာဒီကနေ့မနက်နေပြည်တော်မှာဘရင်အောင်ရိပ်သာမှာတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာဗိုလ်ချုပ်မှူးကြီးမင်းအောင်လိုင်းကငင်းချမ်းရေးတိုင်းပြည်တည်ဆောက်ရေးပညာရေးကျန်းမာရေးလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်ရေးစတဲ့အခြေအနေတွေအပြင်ပါတီစုံဒီမိုကရေစီစနစ်ကျင့်သုံးရေးဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးစတဲ့ကိစ္စရပ်တွေဆွေးနွေးခဲ့ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်ဒီထုတ်ပြန်ပြန်မှာ UWSB ဘက်ကပါတီစုံဒီမိုကရေစီစနစ်ကျင့်သုံးရေးဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိစ္စရပ်တွေသဘောတူညီကြောင်းနဲ့သဘောထားအမြင်တွေကိုပြန်လည်ဆွေးနွေးခဲ့ကြောင်းဒေသဖွံ့ဖြိုးရေးကိစ္စရပ်တွေဆွေးနွေးခဲ့ကြောင်းလည်းဖော်ပြပါတယ် UWSB ဘက်ကတော့သူတို့ဘက်ကဆွေးနွေးတဲ့အချက်တွေကိုမနက်ဖြန်မှာထုတ်ပြန်သွားမှာဖြစ်ကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူလာရှိုးဆက်ဆံရေးယုံတာဝန်ခံဦးညီရန်က VOA ကိုပြောပါရစေ
။ဒီနေ့ကတော့ကျွန်တော်တို့ဒေတာချုပ်ချင်းနဲ့ဒီမနိုင်ရင်ကျွန်တော်ဒီတွေ့ဆုံမှုတွေလုပ်ခဲ့တာပေါ့နော်။အဓိကတော့ထုတ်ပြန်ဆက်တော့ဒီမနက်ဖြန်တော့မှထုတ်ပြန်မယ်နော်။အဲ့ဒီကျွန်တော်တို့ရဲ့ဒီမြတ်ပြောဆိုချက်တွေပေါ့နော်။အနည်းဆုံးရတော့မနက်ဖြန်မှဆက်တာဖြစ်လေနော်
။ဒီကနေ့တွေ့ဆုံပွဲမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လိုင်းဒုဥက္ကဋ္ဌဒုဗိုလ်ချုပ်မှူးကြီးစိုးဝင်းစစ်ကောင်စီအဖွဲ့ဝင်တွေဖြစ်တဲ့ဗိုလ်ချုပ်ကြီးမြားထွန်းဦးဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းဒုတိယဗိုလ်ချုပ်ကြီးရာပြည့်နဲ့ UWSB ကဒုဥက္ကဋ္ဌဦးလောယာကုပြင်ပဆက်ဆံရေးဒုဌာနကြီးမှဥပေါအိုက်ကော်နဲ့ ပြင်ပဆက်ဆံရေးဌာနလာရှိုးဆက်ဆံရေးတာဝန်ခံဥညီရန်တို့တက်ရောက်ဆွေးနွေးခဲ့ကြတာပါ။နိုင်ငံရေးလေးလာသုံးသက်သူဦးတန်းစိုးနိုင်က UWSB UWSA ဘက်ကကိုယ်စားလှယ်အဖွဲ့မှဝါတက်ဖွဲ့ကထိပ်ပိုင်းခေါင်းဆောင်တွေပါဝင်လာတာမတွေ့ရကြောင်းပြောဆိုပြီးဆွေးနွေးပွဲအပေါ်သူ့အမြင်ကိုအခုလိုပြောပါဗျ။
ဟိုအရင်တုန်းကဝါနယ်ကိုတွားပြီးတော့ညီညာရေးတူဆောင်ရေးအဖွဲ့ကနော်ကိုလူကြပြီးတော့ဆွေးနွေးတော့သူတို့ပြောတာကိုပဲနားထောင်ပြီးတော့ဘာမှပြန်ဆွေးနွေးမှုရှိဘူးလို့ပြောတာကြားပါလေ။အခုတော့ကတော့အပြန်လန်ဆွေးနွေးမှုဒီဆုံးတရားရှိတယ်ဆန်ကြတော့အဲ့ဒါကအရင်ငှားတဲ့ဆာလို့ရှင်ဒီပေါ့ဥဆုံးမွေးကတော့ဒီဆုံးတရားတုတ်တက်လာတဲ့လက္ခဏာပဲလို့ကျွန်တော်သိရပါတယ်။အာဒီလောက်သားမှုကမပေါ်ပြနေတာကဖြစ်ပေါ်နေတဲ့ဒီလူ SA ကြားတဲ့ဒီမီဒီဘကတွေဖြစ်ပေါ်တိုးဝလာကြအကြောင်းချက်လည်းမရှိဘူးဆိုတာကျွန်တော်မှန်ဆလို့ရပါတယ်
။နောက်ရက်တွေမှာတော့ UWSB ကိုယ်စားလှယ်အဖွဲ့ဟာစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီတို့နဲ့ဆက်လက်ဆွေးနွေးမှာဖြစ်ပါတယ်။ UWSB ဝါပြည်သွေးစည်းညီညွတ်ရေးပါတီဟာတိုင်းဒါလက်နက်ကိုင်အဖွဲ့ရိထဲမှာအင်အားအကြီးဆုံးအဖွဲ့ဖြစ်ပြီးတော့ NCA အပြည့်ရဲ့စာချုပ်ကိုလက်မှတ်မရေးထိုးထားတဲ့အဖွဲ့လည်းဖြစ်ပါတယ်။ပြီးခဲ့တဲ့ရက်တွေကတော့စစ်ကောင်စီဥက္ကဋ္ဌဟာရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ဝန်ပြည်သစ်ပါတီ NMSP နဲ့ကရင်ငြိမ်းချမ်းရေးကောင်စီKNU, KNL, PC တို့နဲ့တွေ့ဆုံထားပါတယ်။စစ်ကောင်စီကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုငြိမ်းချမ်းရေးဆွေးနွေးဖို့ဖိတ်ကြားရမှာ NCA အပြည့်ရက်အဖွဲ့က9ဖွဲ့အပြည့်မရက်တဲ့အဖွဲ့3ဖွဲ့တို့ကလက်ခံထားပါတယ်။ဒီဖိတ်ကြားချက်ကိုတိုင်းရင်းသားလက်နက်ကိုင်အင်အားကြီးအဖွဲ့တွေဖြစ်တဲ့ကရင် KNU, ကချင် KIO တို့နဲ့အတူကရင်နီ KNPP, ချင်း CNF, ကျောင်းသားတပ်မတော် ABSDF တို့ကလက်မခံကြောင်းထုတ်ပြန်ခဲ့သလိုတောင်ပလောင် TNLA ကိုကန့် MNDAA နဲ့ရခိုင် AA တို့အဖွဲ့ကလည်းပါဝင်တက်ရောက်တာမရှိပါဘူးငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုအမျိုးသားညီညွတ်ရေးအစိုးရ NUG အမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေ PDF တွေကိုမဖိတ်ကြားတဲ့အပေါ်မှာတော့ဝေဖန်တာတွေရှိနေပါတယ်ခင်ဗျာ
စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမဲအောင်လှိုင်နဲ့ UWSB ဝါပြည်သွေးစည်းညီညွတ်ရေးပါတီဒီဥက္ကဋ္ဌတို့ဒီကနေ့နေပြည်တော်မှာတွေ့ဆုံတဲ့အကြောင်းကိုငင်းညံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကရင်ပြည်နယ်ဘက်ကစီရေးအခြေအနေကိုတင်ပြပေးကြပါတယ်ကရင်ပြည်နယ်ကြိုင်းစည်ကြီးမြို့နယ်နန်းတိုင်းထွန်ကျေးရွာမှာမနေ့ညနေတုန်းကစစ်ကောင်စီကနေပစ်လိုက်တဲ့လက်နက်ကြီးကြီးကျလို့အမျိုးသမီးတူတေဆုံးပြီးတော့အသက်9နှစ်အရွယ်ကလေးငယ်တူထိခိုက်ဒဏ်ရာရသွားတယ်လို့ရွာခံတူကပြောပါတယ်မနေ့တုန်းကနန်းတိုင်းထွင်ရွာနဲ့တမိုင်လောက်ပဲဝေးတဲ့ခလဲတကုန်တိုင်းရဲစခန်းတဝိုက်မှာတိုက်ပွဲတွေဖြစ်နေတာဖြစ်ပါတယ်ဒီလိုတိုက်ပွဲတွေဖြစ်ပြီးလက်နက်ကြီးကြီးတွေနဲ့ပစ်ခတ်နေတာကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေကဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်ရန်ကုန်ကလာတဲ့သတင်းမတ်အင်ဂျင်နိုင်ပြောပြပေးပါရှင
်ကြိုင်းစိတ်ကြီးမြို့နယ်နန်တိုင်ထွန်းကျေးရွာမှာမေလ29ရက်နေ့မနေ့ညနေကလက်နက်ကြီးကြလို့အမျိုးသမီးတအူးတေဆုံးပြီးအသက်9နှစ်ကလေးငယ်တအူးထိခိုက်ဒဏ်ရာရရှိသွားတယ်လို့ရွာခံတအူးကပြောပါတယ
်လက်နက်ကြီးကအေးညနေ2နာရီလောက်ကြတယ်ရွာထဲကိုပေါ့ကြကြချင်းမှာပဲပွဲချင်းပြီးတာကမိန်းကလေးတယောက်မှသိဘူးပေါ့သူ့သမီးကတော့9နှစ်လောက်သူ့သမီးမှနည်းနည်းထိခိုက်ဒဏ်ရာရပြီးတော့ဖားပြက်ဘက်ကဆေးရုံဖို့လာတယ်ပေါ့အေးဆုံးသွားတာကသမင်းချက်နေရင်းနဲ့ကပြင်းမှထိုင်နေတာအဲ့မှာသူခေါင်းတက်တဲ့ကိုဒီမျက်လုံးပဲခြံပေါ့ညာဘက်မျက်လုံးထိုက်ဝင်သွားတယ်ပေါ့တော်တော်လေးကိုတော့ရုပ်ပြတ်သွားတယ်လက်နက်ကြီးကစစ်ကောင်စီကဒီအဖေကနေလှမ်းပစ်တဲ့အလုံးပဲဟုတ်
မနေ့ကခလဲတကွန်တိုင်ကျေးရွာရဲစခန်းတစ်ဝိုက်မှာတိုက်ပွဲဖြစ်ပွားနေတာလို့ရွာကန်ကပြောပါတယ်။အဲဒီနောက်မုတုံမြို့နယ်အဘစ်ကျေးရွာမှာအခြေစိုက်တဲ့အမြောက်တပ်318တရင်ကနေ10မိုင်လောက်ဝေးတဲ့ခလဲတကွန်တိုင်ကျေးရွာနဲ့နန်းတိုင်ထွန်ကျေးရွာဘက်ကိုလက်နက်ကြီးနဲ့ပစ်ခတ်လို့ရွာထဲကျရောက်ပောက်ကွဲတာလို့လည်းအဲဒီရွာကန်ကပြောပါတယ်။အလားတူဒီကရဲဧပြီလ23ရက်နေ့တုန်းကခလဲတကွန်တိုင်ကျေးရွာရဲစခန်းတစ်ဝိုက်မှာစစ်ကောင်စီနဲ့ကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကပစ်ခတ်လိုက်တဲ့လက်နက်ကြီးကြောင့်ဒေသခံအမျိုးသမီးတအူးသေဆုံးပြီး၃ထက်မနည်းပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့ရွာခံက VOA ကိုပြောထားပါတယ် ဧပြီလတတိယပတ်ကနေယခုမေလနောက်ဆုံးပတ်ထိနေ့စဉ်လူလူတိုက်ပွဲဖြစ်နေတာလို့ဒေသခံတွေကဆိုပါတယ်။အဲ့ဒီလိုတိုက်ပွဲဖြစ်တိုင်းမွန်ပြည်နယ်မူရုံမြို့နယ်အဘစ်ကြီးရွာမှာအခြေစိုက်တဲ့အမြောက်တပ်318တရင်ကနေတိုက်ပွဲဖြစ်တဲ့ဘက်ကိုဥတီယာမရှိလက်နက်ကြီးနဲ့လှမ်းပစ်ခတ်တာကြောင့်ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြရတယ်လို့နန်တိုင်ထွန်းရွာကန်ကပြောပါတယ
်။အင်္ဂလိပ်22ရက်နေ့ညကလေးကနေစပြီးတော့ကြားမှာမပစ်တာညပိုင်းမပစ်တာဆိုတော့ညနဲ့ညပဲရှိမယ်။22ရက်နေ့ဆိုတာက၄လပိုင်းပြောတာ။တလားကြော်ပြီပေါ့ခုဆိုရင်အခုချိန်ထိညတိုင်းပစ်ကတညတည်းဆိုရင်တညလုံးနေပါပစ်တယ်။ကြမ်းကြမ်းနေပစ်တယ်။ကျွန်တော်တို့နန်တိုင်ထွန်းရွာအနေနဲ့ကတော့လက်နက်ကြီးကြောက်ပဲပြရတာပေါ့။တိုက်ပွဲကြတော့စခန်းရဲ့ပလဝန်နားမှာပဲသူ့သူပစ်နေကြတော့ကျွန်တော်တို့တောင်ရလှုပ်လေလှုပ်တဲ့အချိန်ကျတော့ကိုယ့်လက်ကိုပြန်လှုပ်ပြီးတော့လှုပ်လို့ရတယ်။တိုက်ပွဲကအေးရဲစခန်းနားမှာပဲဖြစ်နေတာလာနေရှိပြီ။ဒါပေမဲ့ဒီအလုံးကြီးလက်နက်ကြီးကလေးကြတော့ကျွန်တော်တို့ရွာတဲကိုလာလာကြတော့ဘယ်လိုမှနေလို့မရလို့
တိုက်ပွဲနဲ့လက်နက်ကြီးပစ်ခတ်မှုကြောင့်ထောင်ထဲချီတဲ့ဒေသခံတွေဘေးလွတ်ရာကိုထပ်မံထွက်ပြေးတိမ်းရှောင်နေကြရပါတယ်။လက်နက်ကြီးပစ်ခတ်တဲ့နည်းနည်းငိမ့်လို့စစ်ပြေးရှောင်ဒေသခံတချို့ကမေလ24ရက်နေ့လောက်ကနေရက်ကိုပြန်လာကြပါတယ်။ပြန်လာကြပြီး4ရက်ကြာမှပစ်ခတ်တိုက်ခိုက်မှုတွေပိုမိုပြင်းထန်လာတယ်လို့စစ်ဘေးဒုက္ခသည်တကွန်တိုင်းရွာကန်တဦးက VOE ကိုပြောပါတယ
်။ဟိုရင်ဒီရက်နေ့ရက်ကကြော်တော့ပြန်သွားတဲ့ဇော်လေးရဲ့အိမ်မှာနေလိုက်တဲ့ဇော်လေးရဲ့နေတော့လည်းညတိုင်းပဲသနာဆိုင်ကြားရတဲ့အခုကတော့သနာဆိုင်ကတော့ပုံပြီးတော့ကြားရတဲ့လုံကြီးတွေနဲ့သနာဆိုင်တွေနဲ့ဆိုတော့တရွာလို့ထွက်ပြေးပြမနေ့ကပြန်ထွက်ပြေးတာလေတကွန်တိုင်းရွာနာဆိုင်ထုံရွာထွက်ပြေးတော့အခုကခလေရွာထွက်ပြေးကြတယ်ပြောမှာတော့လူချင်မှုမရှိညီမရဲ့စိတ်ရင်းနှလုံးတွေခေါ်သနာဆိုင်လည်းညတိုင်းကြားရတဲ့ဆိုတော့သမီးလည်းစောင်းမထိတ်လည်းရလေတို့စိတ်မောလူမောပေါ့
စပေးဒုက္ခတွေတွေဟာလက်ရှိအချိန်ထိဘေးလွရာကိုပြေးနေကြရပြီးနီးစက်ရဆွေမျိုးအိမ်နဲ့ကြေးရွာတွေမှာပုန်းခိုနေရတယ်လို့အခက်ခဲမျိုးစုံနဲ့ရင်ဆိုင်နေရတယ်လို့နောက်ထပ်စပေးဒုက္ခတွေတဦးဖြစ်တဲ့တကွန်တိုင်းရွာကန်တဦးကပြောပါတယ
်ဒုက္ခတော့ရတာပေါ့သမီးရဲ့ဒီလိုထွက်ပြေးတာတော့အစားအသောက်လည်းဒုက္ခရတဲ့နေထိုင်လည်းအခုနေထိုင်တော့လည်းနည်းနည်းဆင်ပြေလာတယ်ပေါ့ဟိုတောင်ချီကြီးမှနေတော့အခုရေတွေတဲလာပြီးဆိုတော့နေမရဲတော့ဘူးအခုဒီကမုတ်ဝါရမှာပြန်ပြောင်းနေလိုက်တယ်သူရိုက်ကနဲ့ကူစားနေရတာအခုရှိသလားနဲ့ပဲစားနေရတာပေါ့
လက်တလောခလေတကွန်တိုင်ကျွေးရွာဘက်ကတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူးဘေးလွတ်ရာကိုထွက်ပြေးလာတဲ့ဒေသခံတွေကမကြမကြလက်နက်ကြီးပစ်ခတ်မှုကြောင့်ဘေးဒုက္ခအမျိုးမျိုးနဲ့အသက်လူထွက်ပြေးနေကြရတယ်လို့ပြောဆိုကြပါတယ်ရှင
်။ကရင်ပြည်နယ်ဘက်ကအခြေအနေမအိမ်ချင်းနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ရခိုင်တောင်ပိုင်းဘက်မှာစီးရီးတင်းမာနေတဲ့အနေအထားကိုလည်းတင်ပြပေးခြင်းပါတယ်။ရခိုင်ပြည်နယ်တောင်ပိုင်းက၄000မြို့နယ်နဲ့ကြောက်ဖြူမြို့နယ်တွေမှာမြန်မာစစ်တပ်ဘက်ကဝင်ထွက်ပြီးတော့သွာလာနေတာစခန်းချနေထိုင်တာနောက်ဒေသခံတွေကိုဖမ်းဆီးစစ်ဆေးတာတွေရှိနေလို့ဒေသခံပြည်သူတွေစိုးရိမ်နေကြရပါတယ်ဒီလိုစစ်ရေးတင်းမာနေတဲ့ရခိုင်ပြည်နယ်ထဲမှာစစ်တပ်ဘက်ကနေအင်အားတိုးချဲ့တာနောက်ပြီးတော့ ULAAA ရဲ့တရားစီရင်လုပ်ငန်းတွေကိုဝင်ရောက်နှောက်ယှက်နေတာကြောင့်အချိန်မရွေးတိုက်ပွဲဖြစ်လာနိုင်တယ်ဆိုပြီး AA ဘက်ကပြောဆိုထားတာလည်းရှိပါတယ်ရန်ကုန်ကလာတဲ့သတင်းကိုစောဝင်းလိုင်းပြောပြပေးပါရှင်
ရခိုင်တောင်ပိုင်းက၄000မြို့နယ်မှာအခုနောက်ပိုင်းမြန်မာစစ်တပ်စစ်ကြောင်းတွေဝင်ထွက်သွားလာတာတွေခက်ဆစ်ဆိတ်ဖြစ်လာသလိုရွာအပြင်တွေမှာတဲထိုးစခန်းချနေထိုင်တာကြောင့်ဒေသခံတွေစိုးရိမ်နေကြတယ်လို့၄000ဒေသခံတဦးကပြောပါတယ
်။ခုခောက်ကြရင်တော့အဲ့ဒီဟိုတွန်းကရောက်တာတွေနဲ့မတူဘူး။ဒီကဆုံလာဗမာလာနဲ့ပြောရင်ကဆုံလာပေါ့ကဆုံလာအတွက်မှာကဆုံလာပြည်နယ်ကတစ်ခေါက်ရောက်တယ်။အဲ့ကဆုံလာမကုန်ခင်လောက်မှာထပ်ပြီးတစ်ခါထလာတယ်ကိုယ်တော့ငါနဲ့ဆိုင်တော့နေနေစိုက်လာတာပေါ့လားစိုက်လာတယ်စိုက်လာပြီးခါလိုက်နေတဲ့ပုံစံမျိုးမဟုတ်ဘူးခါတိုင်းဆိုရင်တော့ဒီပုံကြောင့်လူဇရတွေမှာပဲနေတယ်အခုတစ်ခေါက်လာတဲ့အခါကျရင်ရွာရဲ့အနောက်ဘက်တောင်ဘက်အဲ့လိုကွင်းတွေမှာသူတို့တေးထိုးပြီးတက်စုခွေပြီးစခန်းရှာနေတာမျိုးတွေလောက်လာတာမျိုးတွေပြတတ်တယ်ခင်ဗျအဲဂျိုကြောဂျိုကြောအဲ့လိုရတဲ့တော့ထိရှောက်နေပြီးတော့ဒီနေမှာ ULA နဲ့ပတ်သက်တဲ့လူတွေရှိလား ULA အတွက်အကြိုက်ကဟိုရမုံဝဲကောက်ပေးတဲ့လူတွေရှိလာပါ냐ဆိုပြီးဝင်မင်းနေတဲ့ပန်းတွေလည်းရှိတယ်လို့လူပြောတမ်းကြတယ်ခင်ဗ
ျဒါအပြင်ကျေးရွာတွေကိုဝင်ပြီးဒေသခံတွေကို ULAAA နဲ့ဆက်ဆက်တယ်ဆိုပြီးစစ်စစ်မင်းမြန်းတာတွေရှိနေတာကြောင့်ဒေသခံတွေအနေနဲ့ထိတ်လန့်နေရတယ်လို့လည်း၄000ဒေသခံတူကပြောပါတယ
်အခါတိုင်းအဲ့လိုစစ်တော်တွေဝင်ထွက်၄000နေမှာအဲ့လိုမရှိခဲ့တော့စစ်တော်တွေရောက်လာတဲ့ဆိုကြတဲ့ကပြည်သူတွေကထိတ်တလန့်နဲ့ဘလုံးငါခွင့်ကိုပြန်ပြန်တော့မတော်ရင်မလာရဲ့အဲ့လိုပုံစံမျိုးတွေဖြစ်နေတယ်ဒီလူတွေငါတို့ဘေးရှင်မှာမျိုးဒုက္ခပဲမလဲငါတို့ဘာမျိုးလိမ့်မဲမလဲဆိုပြီးအဲ့လိုထိုက်တလန့်ပုံစံမျိုးနဲ့တော့လာနေကြရတာမျိုးဖြစ်နေတာပေါ့ဗျ
ကြောက်ဖြူမျိုးနယ်ဘက်မှာလည်းမြန်မာစစ်တပ်စစ်ကြောင်းတွေ ကျေးရွာအတွင်းဝင်ထွက်သွားလာတာတွေဒေသခံတွေကိုဖမ်းဆီးစစ်ဆေးတာတွေရှိနေပါတယ်။ပြီးခဲ့တဲ့မေလ26ရက်ကကြောက်ဖြူဒေသခံအုပ်ကို ULAAA အတွက်ငွေကောက်ခံတယ်ဆိုပြီးစစ်တပ်ကဖမ်းဆီးသွားခဲ့ပါတယ်။ဖမ်းဆီးခံရသူတွေဟာကြောက်ဖြူမြို့ဇေဒီတောင်ရက်ကွက်ကဥတန်းလိုင်းနဲ့ဒေါ်အောင်နှွဲတို့ဖြစ်ပါတယ်။ဖမ်းဆီးခံရသူဥတန်းလိုင်းရဲ့အမျိုးသမီးကတော့သူ့ယောက်ျားကိုငွေကောက်ခံလို့ဖမ်းဆီးတာဖြစ်ပြီးလက်ရှိမှာတော့ကြောက်ဖြူအချင်းထောင်မှာထားထားတယ်လို့ပြောပါတယ်
။ဖမ်းတော့တယ်နီးဝင်ဟုတ်လေနစင်းနဲ့ခါရနီကဖမ်းတော့ဩအမျိုးသားနဲ့တော့တွေ့ခွင့်ရပါတယ်ဟုတ်ပါတယ်အမျိုးသားနဲ့တွေ့ခွင့်ရပါတယ်ကဲတခုမှဘာနဲ့ဟိုကကြောက်ကြည့်ထောက်ရှုံးမှထောက်ထောက်တော့ထောက်ထောက်ထပါတယ်အဲနောက်ပြီးဘာဖြစ်လို့ဒီလိုဖမ်းတော့တာလဲလို့သူကမေးတော့ဟောဗရာဟိတအလုပ်ကလုံရန်ပွားနေသူကဒီလိုမြေငွေကောက်တာပေါ့နော်အဲ့ဒါကြောင့်ဖမ်းတော့တယ်လို့ပြောတယ်အပြင်မှာဟိုကဘောဘေးဒီမောက်ရဲ့ဖင်းနဲ့သူဘာတွေလုံးနေလဲဆိုတာကိုလည်းအမမသိဘူးအမမကကိုဟောက်ကိုလှုပ်ကြနေတယ်သူလှုပ်တာကဘေးတွေမဟုတ်တာကိုပဲအမကသိတယ်အဲ့ဒီလောက်ပဲဟောက်ကခံတော့ခံစားရပါတယ်အမအမကတော့သမီးနဲ့တယောက်နဲ့ယောက်ရှိရယ်နောက်ပြီးကအိမ်မလေးအင်္ဂေါ်လို့နေရရဲ့ရှင်ကတော့လောင်ဒီလိုမျိုးတော့ရတယ်တော့နဲ့ဒီလိုဖန်စီထားတယ်တော့နဲ့ဂျမကအထူးဝမ်းနည်းမိပါရဲ့အမြန်ဆုံးလို့လွယ်တည်ချင်ပါရဲ့
လက်ရှိမှာအေအဖွဲ့နဲ့မြန်မာစစ်တပ်အကြားနှစ်ဖက်တင်းမာမှုတွေမြင့်တက်လာနေတာကြောင့်တိုက်ပွဲဖြစ်မှာကိုစိုးရိမ်နေကြပါတယ်ကုံစင်းလုံးနေတက်ပြီးကုံသွဲသွားလာမှုခက်ခဲချိန်မှာတိုက်ပွဲဖြစ်လာရင်ပိုပြီးဒုက္ခရောက်မှာပြည်သူတွေကစိုးရိမ်နေကြတာပါဒါအပြင်ရခိုင်ပြည်နယ်အတွင်းရခိုင်လက်နက်ကိုင်အေအေအဖွဲ့ရဲ့တရားစီရင်ရေးနဲ့အုပ်ချုပ်ရေးလုပ်ငန်းတွေကိုမြန်မာစစ်တပ်ဘက်ကဝင်ရောက်ဟန်တာတာဒေသခံတချို့ကိုအေအေနဲ့ဆက်ဆက်တယ်ဆိုပြီးဖမ်းဆီးနေတာတွေပါရှိနေတယ်လို့အေအေဘက်ကပြောဆိုထားပါတယ်တချိန်တည်းမှာပဲအခုလိုအပြန်အလှန်ထိတ်တိုက်ဖြစ်နေတာမို့စီရေးတင်းမာပြီးအချိန်မရွေးတိုက်ပွဲဖြစ်ပွားနိုင်တဲ့အတွက်ပြည်သူတွေသတိထားသွားလာကြဖို့အေအေဘက်ကပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းသတိပေးထားပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်ပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စောင်းစီဈေးကိုထိန်းချုပ်နိုင်မှုအရေးစစ်ကောင်စီရဲ့ကြိုးပမ်းချက်အခြေအနေကိုတင်ပြပေးကြပါတယ်စောင်းစီကိုပြည်ပကနေအကန့်အသတ်နဲ့တင်သွင်းနေရတဲ့မြန်မာနိုင်ငံမှာစောင်းစီဈေးတွေကဆက်ပြီးတော့တက်နေတဲ့အတွက်ဈေးတင်ရောက်တာဈေးကစားတာတွေမလုပ်ဖို့စစ်ကောင်စီကသတိပေးထားပေမဲ့လက်လီဈေးကွက်မှာတော့စောင်းစီဈေးကဆက်ပြီးတော့တက်နေပါတယ်ပြည်တွင်းမှာနိုင်ငံခြားငွေရှားပါတာနောက်အင်ဒိုနီးရှားဘက်ကစောင်းစီတွေကိုခွဲတန်းနဲ့ပဲတင်ပို့တော့မယ့်အခြေအနေကြောင့်ပြည်တွင်းမှာလည်းစောင်းစီဈေးကဆက်ပြီးကောင်းနေမယ်လို့ကုံတွေကခံမှန်းပါတယ်ရန်ကုန်ကပေးဖို့တဲ့တရင်မက်ခင်ဖြူထွေးပြောပြပေးပါရှင
်လာမယ့်ရက်ပိုင်းအတွက်အုံးစီတပိတ်တာရဲ့တံမိုးကို9925ကျပ်သတ်မှတ်ထားတဲ့အကြောင်းစစ်ကောင်စီဘက်ကကြေညာထားပေမဲ့ရန်ကုန်လက်ကားစီးကွက်မှာတော့ဒီဈေးနှုန်းနဲ့ဝယ်မရပဲတပိတ်တာကိုအနည်းဆုံးကျပ်9200ရှိနေပါတယ်ဒီကနေ့မေလ30ရက်နေ့မှာဆိုရင်လက်လီတဆင့်ပြန်ဝယ်တဲ့သူတွေကိုတော့ရောင်းချဖို့စီမရှိဘူးလို့ဘရင်တော်ကစီကုံစီဒိုင်ပန်ရှင်တို့ကဗီဒီယိုကိုပြောပါတယ်
ကိုယ်ကမှပြောထားတဲ့ဈေးကတော့9000ကျော်ပဲရှိတာလေဒါပေမဲ့တကားမှအဲ့လိုဈေးမျိုးနဲ့တော့မဝယ်ဘူးတကားမှတော့မရဘူးအဲ့လိုဈေးတည်းလေခေါ်တာလေးဖြတ်ထဲမှာပြည်စီမှမရှိတာဟုတ်ရောင်းဖို့ပြည်စီမရှိဘူးဟုတ်မရှိတော့ဈေးတန်းကတော့တချို့ရှိတဲ့လူကြတော့သူတို့ရဲ့စိတ်ကြိုက်ဈေးနဲ့ရောင်းတာပေါ့နော်အော်မရှိတဲ့လူကြတော့လည်းရောင်းတော့မှဈေးဖွင့်မယ်ပေါ့အဲ့လိုလေးရောင်းကြတယ်ဟုတ
်ဘင်းလောင်ကုန်စီတိုင်းနဲ့ညောင်လေးပင်စီစီလက်ကားရောင်းဝယ်တဲ့နေရာတွေမှာတော့စောင်းစီဈေးကတပိတ်တာကိုချက်9200ဝန်းကျင်မှာရှိပါတယ်။ရွှမ်းပြည်နယ်တောင်ကြီးမြို့မှာတော့တပိတ်တာကိုချက်9400ပါ။စောင်းစီဈေးနဲ့အတူပြည်တွင်းကမြေပဲနဲ့နှမ်းလိုစီထွက်သီးနှံတွေကလည်းဈေးလိုက်တက်နေပါတယ်။ဒါကြောင့်မြေပဲစီတပိတ်တာကိုလက်ကားဈေးမှာတော့ချက်1000နီးပါးပေးဝယ်နေရတယ်လို့စကိုင်းတိုင်းကစီကုံတဲ့တူက VOA ကိုပြောပါတယ
်။ဒီလေးကြောင့်ဒီလေးကမပြောလို့မရဘူး။ဈေးလည်းဒီမပြောလို့မရဘူး။မရှိတဲ့နေရာတော့လေခုကဲရီချိတဲ့ဆက်ပေါ့နော်ဒီဒီဆက်မဆိုအရောင်းကြီးရတပိတ်တာကို900တပေါ့ဆယ်ပိတ်တာဘုံတုံးကို900နဲ့တသိန်းလောက်ပေါ့ကြီးရှိရလေကောင်းပြီးပြိလိုက်တဲ့အတွက်နံပါတ်1ကတော့ဒီနဲ့တဲတာကြီးတက်လာတယ်တော့ဒုတိယလိုက်နဲ့စီထွက်တဲ့ဟာတွေပေါ့ဒီဂျာတို့ဘာတို့ပေါ့အဲဒုတိယလိုက်နဲ့ဟာတွေတက်လာတယ်ဒုတိယတော့ဒီပေါ့ကိုပြုတ်မယ်လို့ပဲပြောဆိုဒီဘက်ကအတိအစပဲဒီဘက်ချုပ်ထားရတော့ဖွင့်လားပြိလိုက်ရက်မလားအဲ့ဘုံမှာမြည်ပြီးတာလေ
စောင်းစီပြပတင်ပို့ခွင့်ရတဲ့ကုမ္ပဏီတွေကိုစောင်းစီတန်ချိန်တတန်းခွဲတန်းချပေးမယ်လို့အင်ဒိုနီးရှားအစိုးရကမေလ29ရက်နေ့မှာကြေညာပါတယ်ပြည်တွင်းကိုလည်းဒီရက်ပိုင်းထဲမှာပဲပြပကနေစောင်းစီဝင်လာဖို့ရှိတယ်ဆိုတဲ့သတင်းတွေကြားနေရတယ်လို့ကုန်တယ်တချို့ကပြောပါတယ်ဒါပေမဲ့အမေရိကန်ဒေါ်လာငွေဈေးနဲ့တင်သွင်းခွင့်အကန့်အသတ်တွေကြောင့်ဈေးအပြောင်းလဲကိုမခန့်မှန်းနိုင်သေးဘူးလို့ပြောပါတယ်မေလ30ရက်နေ့ကနေဇွန်လ5ရက်နေ့အထိတပတ်အတွင်းအယောင်းဝယ်လုပ်ရမယ့်စောင်းစီတပိတ်သားရဲ့ရင်းညွှန်းစင်းလုံးကို9925ကျပ်နဲ့ရောင်းချဖို့သတ်မှတ်ထားတာပါ။ဈေးကစားတာနဲ့တူလောင်နာတွေလှုပ်ဆောင်မယ်ဆိုရင် အရေးကြီးကုံစီနဲ့ဝန်ဆောင်မှုဥပဒေအတိုင်းအရေးယူသွားမယ်လို့စစ်ကောင်စီသတင်းပြန်ကြားရေးကလေလ29ရက်နေ့မှာထုတ်ပြန်ထားပါတယ်ရှင်
။မခင်ဖြူထွေးပါရှင်။တနင်္လာညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
။ VOA အစီအစဉ်တွေကို Radio Yuvin Dan ကြားလို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါလိမ့်မယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voe.bamis.news ဖြစ်ပါလေ
။မင်္ဂလာညချမ်းပါတောရရှင်များရှင်အခုထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့သတင်းတော်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါရယ်။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ငြိမ်းချမ်းရေးအဖွဲ့တွေတွေ့ဆုံပွဲစတင်လာမှာတော့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSSSA မွန်ပြည်သက်ပါတီ NMSP ကရင်မျိုးသားစီယုံ KNU KNLA တို့တက်ရောက်တွေ့ဆုံဆွေးနွေးခဲ့ပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းတော်မှတ်စုကိုကိုသားညူဦးကတင်ဆက်ပေးထားပါတယ်ရှင
်။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တချို့ရဲ့ညီညာရေးတွေ့ဆုံဆွေးနွေးပွဲတွေဒီသတင်းပတ်ထဲမှာစတင်နေပါပြီ။ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSC မြို့ပြည်သက်ပါတီ NMSP ကီအမျိုးသားအစည်းအရုံး KNU KNLA PC ညီငယ်ကောင်စီတို့နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုစီစဉ်ကနေပြီးတင်ပြထားပါတယ်ကျွန်တော်သားညူပြောပြမှာပါပြည်တွင်းလက်နက်ကိုင်ပြည်ပခါရီချုပ်ငင်းကိုလက်တွေ့ကျကျကောင်ထဲဖော်ဖို့လိုအပ်တဲ့အတွက်ဆိုပြီးတော့တန်းသားလက်နက်ကိုင်အဖွဲ့စည်းတွေကအကြီးအကဲတွေကိုညီငယ်ဆွေးနွေးဖို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဖိတ်ခေါ်ခဲ့ပါတယ်ညီငယ်ဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်လက်နက်ကိုင်၁၀ပွဲကအကြောင်းပြန်ထားပြီးတော့မီလာ20ရက်နေ့ကစပြီးတော့တဖွဲ့ချင်းစီနဲ့စပြီးတွေ့ဆုံခဲ့ပါတယ်ညီငယ်စနီးပွဲမှာစစ်ကောင်စီဘက်ကရည်မှန်းထားတဲ့အထူးကစနီးမဲ့အချက်တွေကိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောခဲ့ပါတယ်
။သွားမဲ့ပုံစံပေါ့သွားမဲ့ပုံစံကကျွန်တော်၄ခုပါ။နံပါတ်၁ကတော့ဒီ EU အဖွဲ့များရဲ့လူဝင်စာနာတွေ EU အဖွဲ့များရဲ့လူဝင်စာနာတွေအဲ့ဒီလူဝင်စာနာတွေရဲ့မှာကျွန်တော်တို့ဒါနိုင်ငံတော်အစိုးရနိုင်ငံတော်အစိုးရရဲ့ဒါလူလားချက်တွေနိုင်ငံတော်အစိုးရရဲ့လူလားချက်တွေနံပါတ်၃ကတော့အဲ့ဒီနှစ်ခုရဲ့ကြားထဲမှာသူတို့ရဲ့လူရင်စာနာနဲ့နိုင်ငံတော်အစိုးရရဲ့ဒါလူလားချက်တွေရဲ့ကြားထဲမှာဒါလက်ရှိလှုပ်ဆောင်ပေးနိုင်တဲ့ဟာတွေလက်ရှိလှုပ်ဆောင်ပေးနိုင်တဲ့ဟာတွေအပြီးရင်တော့ကျွန်တော်တို့ဒါနောက်အနာဂတ်မှာမှလှုပ်ဆောင်ပေးနိုင်မယ့်ဟာတွေအကျိုးတင်စီမံပြီးမှဒါကျိုးတင်စီမံပြီးမှတဖြည်းဖြည်းလှုပ်ဆောင်သွားမယ့်ဟာတွေအဒါတွေနဲ့ပတ်သက်ပြီးတော့ဘာတွေလုပ်နိုင်မယ်ဆိုတာကိုကျွန်တော်တို့အပိုင်းခွဲကြပြီးဆွေးနွေးတော့မှာဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးထပ်ပြီးပြောကြတာနိုင်ငံတော်စင်ကာအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌတမတော်ကာကွယ်ဦးကြီးစုံနေနဲ့အာမခန္ဓာဒီဆွေးနွေးပွဲမှာရလဒ်တစ်ခုထွက်လာအောင်ဆွေးနွေးမယ်လို့ပြောထားပြီးဖြစ်ပါတယ
်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်တို့မေလ20ရက်နေ့မနေ့ပိုင်းကနေပြီးတော့မှတွေ့ပြီးတော့ပါတီစုံစနစ်ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်တော်စုတိဆောက်ရေးကိစ္စရပ်တွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်စွေးနွေးပွဲကိုစစ်ကောင်စီဘက်ကတမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အတူဒုတိယဗိုလ်ချုပ်မှုကြီးဆိုဝင်နောက်စစ်ကောင်စီအဖွဲ့ဝင်ဗိုလ်ချုပ်ကြီးမြထွန်းဦးဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းနဲ့ဒုတိယဗိုလ်ချုပ်ကြီးရာပြီးတို့တက်ရောက်ပါတယ် RCSS ဘက်ကတော့ RCSS ဥက္ကဋ္ဌနဲ့အတူအတွင်းမှု1 subscribe ငင်းနဲ့ဗိုလ်အလုံးမှုဆောင် subscribe ဟန်တို့ပေါင်းတက်ရောက်ပါတယ
်အဲဆွေးနွေးရမှာကျွန်တော်တို့တိကမတနိုင်ငံလုံးကြော်လို့ငင်းခန်းကြီးချင်းရောင်းတဲ့ဆွေးနွေးချက်ပေါ်မှာနမနိကျတော့မကြမကြတွေ့ဆုံကြဆွေးနွေးကြအဖြေရှာကြယုံကြည်မှုတွေတခြားကြပေါ့အဲ့လိုပဲနော်နံပါတ်၃ကနောက်ဆုံးတော့တကယ်ဒီထောင်ချင်းတခြားကြီးပေါ့လေနော်သူချုံကြောင်းနေတဲ့ဒီတုံးချက်ပေါ့နော်အားလုံးပါဝင်ရေးဆိုတဲ့အမိကျတော့ရလို့ခက်ကရောဟိုဒီ SAC တကယ်ရောအဲ့လိုမြင်ပါတယ်မာဒီလိုပေါ့အမိရှိပါတယ်
နောက်ရပိုင်းတွေမှာတော့ RCSS ဥက္ကဋ္ဌဦးဆောင်တဲ့ဖွဲ့ဟာစစ်ကောင်စီရဲ့အမျိုးသားစည်းလုံးညီညွတ်ရေးညီညာရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီလို့နဲ့ဆက်ပြီးတော့ဆွေးနွေးခဲ့ကြပါတယ်။လက်နက်ကိုင်အဖွဲ့တစ်ဖွဲ့ကို၃ရက်ကြာညီညာရေးဆွေးနွေးသွားဖို့စစ်ကောင်စီဘက်ကရထားတာပါ။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့မွန်ပြည်သက်ပါတီ NMSP ဒုတိယဥက္ကဋ္ဌနိုင်အောင်မင်းတို့အဖွဲ့ဟာလည်းမေလ23ရက်နေ့ပြီးခဲ့တဲ့တင်းလာနေတုန်းကနေပြီးတော့မှတွေ့ဆုံပါလေ။ပြည
်ထောင်စုတိချောက်ပြီးပဲပြည်ထောင်စုကောင်ကိုခုကြည့်ဆွေးပြီးတော့နေရာစံကောင်တွေပေါ်ဖို့ဒါလည်းကျွန်တော်ဟုတ်ပြောကြတယ်ဆရာတန်းလူကြီးနဲ့ကိုပါဆက်ဆံခွေးပြပွားရှိတဲ့ဒီဖွဲ့စည်းပုံစံဟုတ်ပြီဆိုတော့ဒါဒီနည်းနဲ့အတိုင်းဆိုင်ရမလဲဒါအများဆုံးရေးဆွဲဖို့အတွက်ကျွန်တော်တို့တောင်းဆိုတာပေါ့နော်ဒီလိုပဲခြံကတော့ကျွန်တော်တို့ဒီတင်ကြားချက်ပေါ်မှာအရင်ကလည်းဒီအနာဂတ်ဖက်ဒရယ်ပြောင်းစစ်တီဆောက်ဖို့အတွက်ပေါ်ဒီချက်ရှိတာပြီးတဲ့အတွက်ကြောင့် တာကိုလည်းအများဆုံးလုပ်ပါမယ်လို့ပြောတယ်။ဒါပြည်တဲ့ဖွဲ့စည်းပုံစံအုပ်တွေရေးဆွဲဖို့တွေ့ရတယ်။အများဆုံးကောင်းချက်ပေါ်ပါမယ်လေကျွန်တော်တို့ကိုဟိုပြောကြခဲ့ပါတယ်ခင်ဗျာ
။တွေ့ဆုံပွဲမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အတူဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းနောက်စစ်ကောင်စီအဖွဲ့ဝင်ဗိုလ်ချုပ်ကြီးများထွန်းဦးဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းဒုတိယဗိုလ်ချုပ်ကြီးရာပြည့်နဲ့အတူမူပြစ်သက်ပါတီဘက်ကတော့ဒုတိယဥက္ကဋ္ဌနိုင်အောင်မင်းတွေ့ပတ်တွေ့မှုနိုင်ဝင်းလှပြည်တွင်းရေးရာတာဝန်ခံဘိုးအလုံးမှုဆောင်ကော်မတီဝင်နိုင်ပညာလေတို့တယောက်ဆွေးနွေးပါတယ်စစ်ကောင်စီဘက်ကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတိုင်းဒေသကြီးအားလုံးနိုင်ငံရေးမှာပါဝင်ဆောင်ရေးနဲ့ပညာရေးအခြေအနေနောက်ပါတီဆောင်ဒီမိုကရေစီစနစ်ကျင့်သုံးရေးနဲ့ဒီမိုကရေစီဖက်ရယ်ပြောင်းစုတည်ဆောက်ရေးကိစ္စရပ်တွေကိုရှင်းလင်းဆွေးနွေးခဲ့တဲ့ကြောင်းဖော်ပြပါရတယ်။နောက်ရက်တူပါတော့မူပြစ်သက်ပါတီကိုယ်စားလှယ်အဖွဲ့ဟာစစ်ကောင်စီရဲ့ညီညာရေးဆွေးနွေးရေးအဖွဲ့နဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ညီညာရေးဖော်ဆောင်မှုညီညာရေးကော်မတီတို့နဲ့ဆက်ပြီးတော့ဆွေးနွေးခဲ့ကြပါရ။မြန်မာနိုင်ငံကြီးကတော်များများမှာစစ်ကောင်စီတပ်တွေနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားလက်နက်ကိုင်ပြပခါတွေကြီးမားနေချိန်မှာတိုင်းဒေသလက်နက်ကိုင်ခေါင်းဆောင်တချို့နဲ့စစ်ကောင်စီကညီညာရေးတွေ့ဆုံဆွေးနွေးနေတာဖြစ်ပါတယ်။တနင်္ဂနွေလုံးမှာလက်နက်ကင်ပြပခါတွေချုပ်ငင်းရေးအတွက်လို့ဆိုပြီးတော့စစ်ကောင်စီအကြီးအကဲဆွေးနွေးဖို့ဖိတ်ခေါ်တဲ့အထဲမှာ PDF အဖွဲ့တွေမပါတာဟာထိရောက်တဲ့ညီညာရေးဆွေးနွေးမှုတွေဖြစ်ပါမလားဆိုပြီးတော့မိငုံထုတ်စရာတော့ဖြစ်ပါတယ်။ညီညာရေးဆွေးနွေးပွဲနဲ့ပတ်သက်လို့ရလဒ်တွေထွက်ပေါ်လာအောင်ဆွေးနွေးသွားမှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်
။ကျွန်တော်ထင်တယ်တော်တော်ခက်မယ်ထင်တယ်ဟို NCA ထိုးထားပြီးသားအဖွဲ့တွေနဲ့ကတော့တိတ်ပြီးတော့ခက်ခဲရင်းရင်းမရှိတော့ဘူးဒီSA လက်မှတ်မထိုးထားတဲ့အဖွဲ့တွေအနေနဲ့ကတော့သူတို့တင်ပြလာမဲ့ကိစ္စတွေကအခု2008နဲ့တိတ်ဆန်းကျင်နေရင်တော့အသစ်ပြန်ရေးဖို့အထီးဖြစ်ကောင်းဖြစ်နိုင်တယ်။အဲ့ဒါအထူးသဖြင့်တော့အဲ့ဒီထဲမှာအင်အားကြီးတဲ့ UWSA ပေါ့နော် UWSA ကိုတက်ကနာဆာကကနေပြီးတော့ရအောင်ညှိနိုင်မလားဆိုတဲ့ပြဿနာကအရေးကြီးလိမ့်မယ်လို့ကျွန်တော်ကတော့ယူဆတယ်တကယ်တမ်းဒီကောင်းမွန်မွန်ချောချောမွေ့မွေ့ဖြစ်ဖို့ဆိုလို့ရှိရင်ဒီတိုင်းသားတွေတင်ပြတဲ့အချက်တွေတဲကနော်ဘယ်အချက်ဘယ်အချက်တွေကတော့ဖြင့်ဖက်ဒရယ်နဲ့ညီညွတ်တယ်ဖက်ဒရယ်ဘောင်ထဲမှာရှိတဲ့အတွက်ကြောင့်မလို့တက်မတော်အနေနဲ့တော့ကန့်ကွက်စရာအကြောင်းမရှိဘူးကျွန်တော်တို့တကယ်လို့ဖွဲ့စည်းပုံအခြေခံဥပဒေကိုအသစ်ပြန်ရေးဆွဲဖို့အခြေအနေအခွင့်အကာပေးတယ်ဆိုရင်လည်းအဲ့ဒီပြန်ရေးဆွဲပေးနိုင်တယ်ဆိုတာမျိုးကတိပေးရင်တော့အဲတော်တော်လေးအဆင်ပြေသွားနိုင်တာပေါ့
စစ်ကောင်စီနဲ့ဒီတိုင်းသားလက်နက်ကိုင်ဖွဲ့တချို့ရဲ့ညီညာရေးဆွေးနွေးပွဲအလားအလာပေါ်မှာပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကလည်းအခုလိုသူ့အမြင်ပြောပါတယ
်မြန်မာနိုင်ငံရဲ့အဓိကပြဿနာကြီးနှစ်ခုဖြစ်တဲ့ဒီမိုကရေစီရေးနဲ့ဖက်ဒရယ်ရေးပေါ့နော်ဒီနှစ်ခုစလုံးနဲ့ပတ်သက်တဲ့အခြေခံသဘောတူညီချက်တွေရခဲ့မယ်ဆိုရင်ကျွန်တော်တို့ဟိုနိုင်ငံရေးပုံစံတစ်တခုအလားအလာအကောင်းတစ်ခုပေါ်ထွက်လာမယ်လို့ကျွန်တော်ကတော့ညွှန်လင့်တယ်။တက်ကဒီနိုင်ငံရေးကနေပြီးတော့ဟိုစုတ်ခွာမယ်ဆိုတဲ့သတင်းစကားကိုတော့ပြောနိုင်ရင်လူလူယုံကြည်မှုပါတက်လာမယ်လို့ကျွန်တော်တို့မြင်တယ်။ပြုပြင်ပြောင်းလဲမှုတွေသဘောတူညီချက်လည်းရမယ်။အာဆီယံအထူးကိုယ်စားလှယ်ကဲ့သို့ဒီဒေသတူးဝင်းနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ပါဝင်မှုပါကျွန်တော်တို့ထိတ်ဆက်နိုင်မယ်ဆိုရင်မြန်မာနိုင်ငံရဲ့ဒီနိုင်ငံရေးတင်းမာမှုနဲ့ဒီပဋိပက္ခတွေအကျံဖက်မှုတွေကနေပြီးတော့ဖောက်ထွက်နိုင်တဲ့လမ်းစာတစ်ခုပေါ်လာနိုင်တယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်စစ်ကောင်စီနဲ့ညီညာရေးတွဆုံဆွေးနွေးဖို့ကိုဒီ NCA အပြည့်အဖွဲ့က9ဖွဲ့နဲ့အပြည့်အစာချုပ်လက်မှတ်မထူးထားတဲ့3ဖွဲ့တို့ကလက်ခံထားပါတယ်မေလ20ရက်နေ့ကစပြီးတော့25ရက်နေ့အထိရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS နဲ့မြို့ပြည်သက်ပါတီ NMSP တို့နဲ့တဖွဲ့ကိုသုံးရတာဆွေးနွေးခဲ့ပြီးဖြစ်ပါတယ်ကရင်မျိုးသားစီယုံကရင်မျိုးသားလူမျိုးရေးတံပတော်ညီညာရေးကောင်စီKNU KNLE PC နဲ့လေမီလာ26ရက်နေ့ကစပြီးတော့28ရက်နေ့အထိတုံးအပ်တာတွေ့ဆုံဆွေးနွေးမယ့်အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတင်ဆက်လိုက်ပါတယ်။ကျွန်တော်သားညဦးပ
ါ။စစ်ကောင်စီဥက္ကဋ္ဌနဲ့ငြိမ်းချမ်းရေးအဖွဲ့တွေတွေ့ဆုံနေတဲ့အကြောင်းဒီသတင်းတောက်မှတ်စုအစီအစဉ်ကိုတော့ကိုသားညဦးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါမယ်။အစည်းအဝေးဆုံးနိုင်ငံတွေမှာအခြေခံကုန်စည်ဈေးနှုန်းတွေတက်လာပြီးတော့အကျွေးတွေများလာပြီးရင်ဆိုင်ရုံးကန်နေရချိန်မှာကိုရိုနာကပ်ပေးအစပိုင်းကနေစလို့ကမ္ဘာကလေးကျွဲတထေးကြီးတွေရဲ့ကျယ်ဝမှုကလည်းဒေါ်လာထရီလီယံနဲ့ချီပြီးတော့တိုးလာနေပါတယ်။ပရာဟိတအဖွဲ့အစည်း Oxfam ရဲ့သုံးသက်ချက်တစ်ထဲမှာအခုလိုဖော်ပြထားတာပါ။လန်ဒန်ကနေ Henry Richwell ပေးပို့ထားတဲ့သတင်းဆောင်မကိုဒီရင်းဘက်ရဲ့စီးပွားရေးအစီအစဉ်မှာမတ်တင်ကီထိုင်တင်ဆက်ပေးထားပါတယ်။
ိုရိုနာကပ်ဘေးရောဂါစတင်ပြီးနောက်ပိုင်းမှာကမ္ဘာကလေးကျွယ်တတိကြီးတွေရဲ့ကျွေးဝါမှုကဒေါ်လာထရီလီယံနဲ့ချီတိုးလာခဲ့ပြီးကမ္ဘာအစင်းရဲဆုံးသူတွေကတော့ကုန်စည်နှုန်းချင်းမြင့်မှုနဲ့အကျွေးထူတာတွေနဲ့ရုန်းကန်နေကြရတယ်လို့ပရဟိတအဖွဲ့အစည်းတစ်ခုဖြစ်တဲ့ Oxfam အဖွဲ့ရဲ့သုံးသပ်ချက်ကဖော်ပြပါတယ်။ဆွစ်ဇာလန်နိုင်ငံကတောင်ပေါ်အပန်းဖြေမြို့ Davos မှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်ကိုကမ္ဘာတစ်လောကစီးပွားရေးထိပ်သီးခေါင်းဆောင်တွေစုဝေးရောက်ရှိနေချိန်မှာပဲဒီအစီအစဉ်ခန်းစားကို Oxfam ကထုတ်တာဖြစ်ပါတယ်။ကမ္ဘာတလွားဂရေကျွဲတတိကြီး2668ဦးရဲ့ကျွဲဝမှုဟာ2020နောက်ပိုင်းမှာဒေါ်လာ 3.8 ထရီလီယံဒေါ်လာကျောင်း Oxfam ရဲ့စန်းစစ်ချက်မှာဖော်ပြပါတယ်။ကဗေယောဂကာလအတွင်းဂရေကျွဲတတိအသစ်983ဦးဒေါ်လာပြီးဒါဟာဆိုရင်နာယီ30တိုင်းမှာတဦးနှုန်းဖြစ်ကြောင်းအစင်ခန်းစာပြုစုသူတွေကတွက်ချက်ထားပါတယ်။တဖက်မှာတော့အခု2022ခုနှစ်အတွင်းချွတ်ချုံကြစီးရဲမွေးတည်မှုမှာလူပေါင်း263သန်းပိုတိုးလာမယ်အကြောင်းဒါဟာဆိုရင်33နာရီတိုင်းမှာလူတသန်းနှုန်းဖြစ်တယ်လို့ Oxfam ကပြောပါတယ်ဒါဆိုရင်တမိုင်းမှာဖြစ်ရဖြစ်စင်မဟုတ်တဲ့အခိုက်အတန့်လို့လဲ Oxfam International အဖွဲ့ကြီးရဲ့မမျှတမှုမူဝါဒဆိုင်ရာအကြီးအကဲ Max Lawson က VOA ကိုပြောပါတယ်ကဗေယောဂါအတွင်းဂရေကျွဲတတိကြီးတွေရဲ့ကျွေးဝမှုကဒီအတိုင်းတာတိုးလာနေတာကိုတွေ့နေရပြီးအခုဆိုရင်ဆန်းနတ်ရိတ်ခါနဲ့ဆွမ်းအင်ဇီးနှုန်းတွေကြီးမြင့်လာနေပါတယ်။ဆဲဆုနှစ်တင်တဲ့ချိန်မတွေ့ခဲ့ကြရတဲ့ကဘာတလောဆင်းရဲမွတ်တေမှုဟာတမန်ဝင်တိုးလာနေတာကိုတွေ့နေရပါတယ်လို့သူကပြောပါတယ်။အလွန်ကျွေးဝချမ်းသာသူတွေပိုးပြီးတော့ချမ်းသာလာတာဟာအခွန်ဆောင်သူတွေရဲ့ဘဏ္ဍာငွေတွေကြောင့်လို့လည်းသူကထပ်ပြီးပြောပါတယ်
။ Firstly and primarily because of the trillions of dollars that rich countries poured into the economy in response to COVID-19.
COVID-19 တိုးပြန်ကန့်သွယ်မှုဖြစ်တဲ့ချမ်းသာတဲ့နိုင်ငံတွေကဒေါ်လာတန်ပေါင်းသိမ်းချပြီးစီးပွားရေးမှာထိသွင်းတာကြောင့်ဖြစ်ပါတယ်။ဒါပထမတစ်ချက်ဖြစ်ပြီးဒါကြောင့်လည်းပစ္စည်းစင်းလုံးတွေတက်သွားပါတယ်။အခုဆိုရင်စားနပ်ရိက္ခာနဲ့စွမ်းအင်ကဏ္ဍကဂရေကျွဲတစ်ထည်ကြီးတွေရဲ့ပိုင်ဆိုင်မှုတွေတိတိတသာထပ်တိုးလာတာတွေ့ရမှာဖြစ်ပါတယ်
။ကမ္ဘာချမ်းသာဆုံးအမျိုးသား10ဦးဟာဆိုရင်လူပေါင်းတန်3100နဲ့ညီမျှတဲ့အစင်းရဲဆုံးလူထုရဲ့40ရာခိုင်နှုန်းထက်ပိုပြီးချမ်းသာကြောင်းလဲ Oxfam ကဖော်ပြပါတယ်။အချမ်းသာဆုံးဂရေကျွဲတတိကြီး20ဦးဟာဆိုရင်ဆာဟာရာတဲကန္တရတောင်ပိုင်းအာဖရိကဒေသတစ်ခုလုံးရဲ့ပြည်တွင်းအသရင်ထုတ်လုပ်မှု GDP တစ်ခုလုံးထက်ပိုပြီးကျွဲဝချမ်းသာကြောင်းလဲအစင်းခန်းစားကဖော်ပြထားပါတယ်။ချမ်းသာသူတွေပို့ပြီးတော့ချမ်းသာလာတာနဲ့အတူပြီးခဲ့တဲ့နှစ်နှစ်ဟာဆိုရင်စီးရဲမွေးတည်မှုတိုက်ဖျက်ရေးဆဲဆုနှစ်ပေါင်းများစွာတိုးတက်မှုတွေကိုထိခိုက်မဲ့အန္တရာယ်ရှိလာတယ်လို့လဲလော်ဆန်ကပြောပါတယ
် The crisis of inequality, a crisis of climate and
မြင်းညံ့မှုပြဿနာပါရာသီဥတုနဲ့ဆက်ဆက်ဖြစ်ရတဲ့ကမ္ဘာတစ်လောစားနပ်ရိက္ခာမလုံလောက်မှုပြဿနာပါဒီပြဿနာတွေအားလုံးနဲ့မှာစားနပ်ရိက္ခာဈေးနှုန်းတွေလည်းတိုးလာပြီး COVID-19 ပြဿနာတွေလည်းဖြစ်နေပါတယ်ဒီချက်တွေအားလုံးပေါင်းလိုက်ရင်တော့ဒါကစိုးရတဲ့အခြေအနေမျိုးထက်ပိုပြီးကြီးမားပါတယ
်။တချိန်တည်းမှာပဲကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကတော့နိုင်ငံပေါင်း53နိုင်ငံမှာအစာရေစာပြတ်လတ်မှုကြောင့်လူပေါင်း49သန်းကိုဓာတ်ရိုက်ထိခိုက်သက်ရောက်မဲ့အခြေအနေရှိနေကြောင်းသတိပေးထားပါတယ်။ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ရဲ့အမှုဆောင်ညွှန်ကြားရေးမှူးဒေးဗစ်ဘေးစလီက Davos မှာ AP သတင်းအေဂျင်စီကိုအခုလိုဖြေကြားခဲ့ပါတယ်။
Our needs right now are extra $6 to $8 billion.
နောက်ထပ်ဒေါ်လာ68ဘီလီယံရရှိဖို့ကျွန်တော်တို့လိုအပ်နေပါတယ်။ကျွန်တော်တို့တောင်းနေတာကဂရေကျွဲတတိကြီးတွေရဲ့အသရင်ချမ်းသာမှုတိုးလာတာရဲ့တရက်စာနှစ်ရက်စာလောက်ပဲရှိပါတယ်။အငတ်ဘေးမတိမငိမ့်မှုနဲ့အဆုလိုက်အပြုံလိုက်ရွှေပြောင်းမှုတွေကိုတိုက်ဖျက်ပြီးကဘာကြီးတည်ငြိမ်ဖို့အတွက်ကျွန်တော်တို့တောင်းနေတာကတိတ်ပြီးများတယ်လို့ပြောလို့ရပါမလား။
ယူကရိန်းရဲ့ထုတ်လုပ်မှုကလူပေါင်းတန်း400အတွက်စားနပ်ရိက္ခာလုံလောက်ကြောင်းဒါပေမဲ့လည်းရုရှားကစိတ်ကန်းတွေကိုပိတ်ထားကြောင်း WFP ကပြောပါတယ်။ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ရဲ့အမှုဆောင်ညွှန်ကြားရေးမှူးဒေးဗစ်ဘေးစလီက Davos မှာ AP သတင်းအေဂျင်စီကိုအခုလိုပြောကြားခဲ့ပါတယ
်။ If we don't get those ports open, you could be
talking about စိတ်ကန်းတွေမဖွင့်ဘူးဆိုရင်တော့စားနပ်ရိက္ခာဈေးကြီးမှုပြဿနာဟာနောက်ထပ်10လောက်ကနေ12လလောက်အထိကြာရှည်နိုင်ပါတယ်ဒါပေမဲ့နောက်နှစ်ဆိုရင်တော့စားနပ်ရိက္ခာရရှိနိုင်မှုမှာပြဿနာဖြစ်လာပြီးတကယ့်ကိုအခက်အခဲအကျက်တဲဖြစ်လာပါမယ
်အစိုးရတွေအနေနဲ့မမျှတတဲ့အခွန်ကောက်ခံမှုစနစ်နဲ့မညီမျှမှုတိုးလာနေတာကိုထိန်းကျောက်နိုင်တဲ့အာဏာရှိတယ်လို့လဲ Oxfam အဖွဲ့ကပြောပါတယ် Oxfam International အဖွဲ့ကြီးရဲ့မမျှတမှုမူဝါဒဆိုင်ရာအကြီးအကဲ Max Lawson က VOA ကိုအခုလိုပြောပါတယ
် This is our money that's driven up the fortunes of these
ဆိုရဲကြောင်းဆိုင်မှုအရင်းခံပြီးအခုလိုဖြစ်ရတာပါစီးပွားရေးမှာငွေကြေးပေါ်တော့ထည့်ခဲ့တာပါဒါကကျွန်တော်တို့ရဲ့ပတ်စံဖြစ်ပါတယ်ဒီငွေကြေးတွေကကုမ္ပဏီတွေရဲ့ကြိုးစားမှုကိုတိုးစေပါတယ်ခွန်ကောက်ယူမှုနဲ့ဒီငွေတွေကိုပြန်ယူချရပါလိမ့်မယ်ကမ္ဘာကြီးကိုပြန်ပြီးဟန်ချက်ညီစေဖို့ခွန်မျိုးစားအများပြားကိုကောက်ခံရပါလိမ့်မယ
်ပေါ်တူဂီနဲ့အီတလီတို့အပါအဝင်တချို့သောဥရောပနိုင်ငံတွေမှာတော့စွန့်အင်လုပ်ငန်းကြီးတွေကိုကြီးလေတဲ့အခွန်စည်းချက်ပါတယ်ရုရှားရဲ့စွန့်အင်တင်ပို့ရမှုကနေကင်းလွတ်ရေးအတွက်အနောက်နိုင်ငံတွေစူးစမ်းနေကြရတဲ့အရေးကြီးတဲ့အချိန်မျိုးမှာဒီလိုအခွန်အခောက်စည်းချက်မှုတွေကရင်းနှီးမြှုပ်နှံမှုတွေကိုအဟအတားဖြစ်စေမယ်လို့ဗြိတိန်အပါအဝင်တခြားသောနိုင်ငံတွေကတော့ပြောဆိုကြပါတယ်ရှင်
မတ်တင်ဂီတိုင်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးခန်းနာပါရှင်ဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်စပိန်နိုင်ငံကအစားအသောက်နဲ့အချက်ပြုတ်ဆိုင်ရာသူတေတီတွေကကျန်းမာရေးနဲ့ညီညွတ်တဲ့အချက်နီးပြုတ်နီးတွေကိုနီးပညာအကူအညီနဲ့လေလာတီထွင်ဖန်တီးနေကြပါတယ်မှားစားတဲ့သူတွေအတွက်ပို့ပြီးတော့မှလွယ်ကူထိရောက်မဲ့မီနူးမျိုးကနေစပြီးတော့ဂစီဓာတ်ပါတဲ့အစားအစာတွေကိုယ်ထဲမှာကိုလက်စထရောတွေအဖြစ်နဲ့ကျန်မနေအောင်ချက်နီးမျိုးအထိလေလာဆန့်သတ်နေကြတာပါAB ဆောင်မကိုအခြေခံပြီးမဆုမျက်မွန်ကဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားတာရှုစားနားဆင်ပါရှင
်စပိန်နိုင်ငံမြောက်ပိုင်းဘတ်စ်ဒေသမှာရှိတဲ့ဘတ်စ်ကော်လနရီစင်တာ BCC အချက်ပြုတ်ဆိုင်ရာသိပ္ပံကသိပ္ပံပညာရှင်တွေစဖို့မှုကြီးတွေကစားတောက်ဆိုင်တွေအတွက်ပို့ပြီးတော့အသုံးဝင်မဲ့ menu တွေနဲ့အာဟာရရှိပြီးကျန်းမာရေးနဲ့ညီညွတ်တဲ့အစားအသောက်တွေကိုတည်ထွင်နေကြပါတယ်။ဆိုင်မှာရတဲ့ menu အမျိုးအစားတွေကိုစားတောက်ဆိုင်မှာလှဆားသူတွေကဘလို့ရွေးချယ်ကြတယ်လဲ။ဘလို့ဟင်းအမယ်တွေကစိတ်ဝင်စားမှုအများဆုံးရတယ်လဲဆိုတာကိုမျက်လုံးရဲ့လှုပ်ရှားမှုတွေကိုမှတ်သားတဲ့ဤပညာသုံးပြီးတော့ BCC ကတည်ထွင်ဖန်တီးနေတာပါ။ menu တွေကို tablet screen ပေါ်မှာပြထားပြီးတော့မျက်လုံးနဲ့အကြည့်ခံရတာအများဆုံးနေရာတွေကိုအယောင်ခွဲပြီးပြသတဲ့ဤနဲ့သူတို့ကလေ့လာနေကြတာပါ။စားတောက်ဆိုင်မှာလာစားသူတွေ menu ဖတ်တဲ့ပုံစံကို eye tracking နည်းပညာနဲ့မှတ်သားထားတာကြောင့်မျက်လုံးဆိုင်ကြည့်တဲ့နေရာတွေကိုသိနိုင်ပါတယ်။ဒီနည်းနဲ့ menu ရဲ့ဘယ်လိုနေရာမျိုးကိုအကြည့်အများဆုံးလဲဘယ်လိုဖော်ပြရင်စိတ်ဝင်စားမှုအများဆုံးလဲဆိုတာကိုလေ့လာနေကြပါတယ်။သူတို့ရဲ့လေ့လာဖတ်တီးမှုကို Bilbao မြို့မှာကျင်းပတဲ့ Food for Future ဆိုတဲ့ပြပွဲကြီးမှာပြသခဲ့ကြပါတယ
်။ Focusing on the menu at a normal restaurant.We developed three kind of designs. One that incorporates nutritional information. Other one.
ပုံမှန်စားသောက်ဆိုင်တစ်ခုမှာရတဲ့ဟင်းအမျိုးတွေကိုအခြေခံပြီးကျွန်တော်တို့ကမီနူးပုံစံ၃မျိုးလုပ်ထားပါတယ်။တစ်ခုကဟင်းထဲမှာပါတဲ့အာဟာရဓာတ်အချက်လက်တွေကိုအဓိကပြတဲ့မီနူးမျိုးဖြစ်ပါတယ်။နောက်တစ်ခုကတော့ဟင်းနာမည်နဲ့ကြာသင့်တန်ဖိုးကိုပြပါတယ်။တတိယမီနူးကတော့ကိုမာမဲ့ဟင်းကဘယ်လိုဟင်းမျိုးလဲဆိုတာအတိအကျမြင်နိုင်သိနိုင်အောင်လို့လုပ်ပေးထားတဲ့မီနူးပါ။အခုလိုမီနူးတွေမှာအချက်လက်တွေဖြည့်ပေးထားတာကမှားတဲ့သူတွေအတွက်ပိုအသုံးဝင်လားဆိုတာကိုကျွန်တော်တို့ကသိချင်တာပါ။လိလချက်တွေရလူရဲ့ရွေးချယ်မှုကအာဟာရဆိုင်ရာအချက်လက်တွေပေါ်မူတည်တက်ရောက်မှုရှိတယ်လို့ပြောကြပါတယ်။ဒီတော့ဒီမှာမှစားချင်တဲ့ဟင်းမှာဘယ်လိုအာဟာရဓာတ်တွေပါတယ်ဆိုတာပြထားတဲ့အတွက်သူတို့စားချင်တာကကျန်းမာရေးနဲ့မညီညွတ်ဘူးဆိုရင်မှားစားပါမလားဆိုတာကိုလိလချင်တာပါ။
စားတောက်ဆိုင်လာစားသူတွေရဲ့အလေးအထားအမှုအချက်နဲ့ဘလို့ဖော်ပြမှုမျိုးတွေအပေါ်စိတ်ဝင်စားမှုအများဆုံးရတယ်လဲဆိုတာကိုသိရရင်ပို့ပြီးတော့မှထိရောက်တဲ့ဟင်းအမယ်တွေကိုဆိုင်တွေမှာတင်ရောက်နိုင်မှာဖြစ်တာကြောင့် eye tracking menu ကိုနည်းပညာကုမ္ပဏီတစ်ခုနဲ့ပေါင်းပြီးတော့ဖန်တီးနေကြတာလို့ BCC အချက်ပြုတ်ဆိုင်ရာသိပ္ပံကသုတေသူတွေကပြောပါတယ်သူတို့တီထွင်ဖန်တီးနေတဲ့ eye tracking menu ကိုလည်း San Sebastian မြို့ကစားတောက်ဆိုင်မှာတုံပြီးလာစားသူတွေရဲ့ menu အပေါ်စိတ်ဝင်စားမှုကိုလေ့လာနေကြပါတယ်အနာဂတ်မှာစားသောက်ဆိုင်တွေကပိုပြီးထိရောက်တဲ့ဟင်းအမယ်တွေကိုတီထွင်တင်ရောက်နိုင်ဖို့အတွက်ဒီနည်းပညာကိုအသုံးများလာကြလိမ့်မယ်လို့သူတို့ကမျှော်လင့်ထားပါတယ
် technology incorporation to restaurant is going to happen sooner or later
စားသောက်ဆိုင်တွေမှာဒီလိုနည်းပညာတွေအနည်းနဲ့အမြန်သုံးလာကြတော့မှာပါစားသောက်ဆိုင်အားလုံးမှာသုံးလာကြမလားဆိုတာတော့မသိပါဘူးဒါပေမဲ့အခုကျမတို့ကတက်ခွဲခန်းမှာစမ်းသပ်တယ်လို့မျိုးစားသောက်ဆိုင်မှာလေ့လာမှုလုပ်ပါမယ်ဆိုတာကိုကြိုပြီးတော့အသိပေးထားပါတယ်ကျမတို့လုပ်နေတဲ့ project အကြောင်း Instagram ပေါ်မှာလည်းပြောပြထားတဲ့အတွက်လူတွေသိထားပြီးပါပြီ။စားတောက်ဆိုင်မှာစားပွဲကြိုတင် booking လုပ်ကြတဲ့ကသူတို့အမှုအချင်းကိုလေ့လာမယ်ဆိုတာသိကြပါတယ်။သူတို့ကိုယ်တိုင်ကလည်းဒီနည်းပညာကိုစမ်းသပ်ချင်ကြပါတယ်။ဒါကြောင့်နေရာအတော်များများမှာဒီနည်းပညာကိုသုံးလာကြမယ်လို့ထင်ပါတယ်။ အချင်းရတော့ပေးရမှာပေါ့
အခုလိုစားတောက်ဆိုင်တွေအတွက်ထျောက်တဲ့နည်းပညာကိုဖန်တီးနေကြသလို BCC ကစဖို့မှုကြီးတွေအစားတောက်ဆိုင်ရာသိပ္ပံပညာရှင်တွေပေါင်းပြီးတော့အဟာရမျှတတဲ့အစားတောက်တွေကိုဖန်တီးနေကြပါတယ်အစားအစာတစ်မျိုးမှာအသေးအနှံ50ရာခိုင်နှုန်းအသားထက်25ရာခိုင်နှုန်းနဲ့ကစီဓာတ်25ရာခိုင်နှုန်းပါတဲ့စားတောက်ဖွဲ့တွေကိုဖန်တီးနေကြတာပါကစီဓာတ်ပါတဲ့အစာကိုကိုယ်ထဲမှာကိုလက်စထရောတွေအဖြစ်ချက်မနေပဲအစာဟောင်းချက်ချင်းဖြစ်သွားအောင်ချက်ပြုတ်နည်းတွေဖန်တီးနေကြပါတယ်ကျန်းမာရေးနဲ့ညီညွတ်တဲ့ဟင်းတစ်ခုဖြစ်ဖို့ဟင်းထဲပါတဲ့အရာတွေဒါမကဒီဟင်းကိုဘယ်လိုချက်ပြုတ်တယ်လဲဆိုတာအရေးကြီးတယ်လို့သူတေတီစဖို့မှုတွေကပြောပါတယ
် It's not only about the ingredients it's about the quality of the ingredients the season of the ingredients and of course
ဟင်းထဲပါဝင်ပစ္စည်းတွေမဟုတ်ဘဲနဲ့အဲ့ဒီပါဝင်ပစ္စည်းတွေရဲ့အရေးသွေးကလည်းအရေးကြီးပါတယ်အဲ့ဒီဟာတွေကိုဘယ်လိုချက်ပြုတ်လဲဆိုတာကလည်းအရေးပါပါတယ်ကြားလေးတုတ်ပြီးတော့ခန့်ညွညူလေးဖြစ်အောင်လို့မိခင်လိုက်တာဆိုအားလုံးကြိုက်ကြပါတယ်ဒါပေမဲ့မိခင်လာလို့တော့ရင်တော့ခနာကိုအတွက်စိတ်တောက်တွေဖြစ်စေနိုင်ပါတယ်
အသားမပါပဲပရိုတင်းအသားထက်ရရှိတဲ့အစာမျိုးတွေဖန်တီးနိုင်တယ်ဆိုတာသူတို့ကလက်တွေ့စူးစမ်းပြသနေကြပါတယ်။အစီအသားတွေရောချိတ်ထားတဲ့ဝက်ဥကြောင့်နေရာမှာမှုန်နဲ့လှုပ်ထားတာအစားထိုးပြီးတော့ hot dog ကိုသူတို့ကဖန်တီးထားပါတယ်။ခရမ်းကျင်သီးနဲ့တကြားများများပါတဲ့ ketchup sauce ကိုလည်းတကြားအစာဖျဲသီးအစားထိုးပြီးတော့တီထွင်ထားပါတယ်။ကျန်းမာရေးနဲ့ညီညွတ်တဲ့အစားအသောက်တွေစားကြဖို့အတွက်ကျန်းမာရေးပညာရှင်တွေကပို့ပို့ပြီးတိုက်တွန်းနိုင်ချိန်မှာနောက်ကျရင်ကိုယ်နဲ့ကိုက်ညီအဟာရဖြစ်မဲ့အစားအသောက်တွေကိုလူတွေပိုစားလာကြလိမ့်မယ်လို့သိပ္ပံပညာရှင်တွေကမျှော်လင့်နေကြပါတယ
် Diet in the future will be personalized so
အနာဂတ်မှာအစားအသောက်တွေကလူတဦးချင်းစီအတွက်တည်တံ့ရွေးချယ်နိုင်တာမျိုးတွေဖြစ်လာတော့မှာပါဒါကြောင့်လည်းကျမတို့ကကိုယ်ပိုင်ချက်ထည့်တဲ့အစာတွေမှာဘာတွေပါသလဲဆိုတာကိုအာရုံစိုက်နေတာဖြစ်ပါတယ်လူတိုင်းတစ်ယောက်နဲ့တစ်ယောက်မတူကြပါဘူးတယောက်ချင်းစီကကိုယ်ခန္ဓာကိုယ်အတွက်တင့်တော်တဲ့ဓာတ်စာကဘလိုမျိုးလဲဆိုတာသိထားရင်ကိုယ်အတွက်အာဟာရဖြစ်စေမယ့်စားတောက်မှုပုံစံအကောင်းဆုံးအစားအသောက်တွေကိုရွေးချယ်နိုင်မှာဖြစ်ပါတယ်
။မကြခင်အနာဂတ်မှာစားတောက်ဆိုင်တွေအနေနဲ့ဆိုင်မှာလာစားကြသူတွေရဲ့စိတ်ဝင်စားမှုအပေါ်လိုက်ပြီးတော့ menu တွေကိုမကြခဏတည်ထွင်နိုင်မယ်ဆိုရင်အစားအစာအလေအလွတ်နည်းမှာဖြစ်သလိုဆိုင်မှာဝယ်စားသူတွေအတွက်လည်းကျန်းမာရေးနဲ့ညှို့ညွတ်ပြီးတော့အာဟာရဖြစ်တဲ့အစားအစာတွေကိုပို့ပြီးရွေးချယ်စရာများလာမယ်လို့စပိန်နိုင်ငံ Basque မြို့ကအချက်အပြုတ်ဆိုင်ရာသိပ္ပံကမျှော်လင့်နေပါတယ်ရှင်ကျွန်မဆုမြတ်ပါပ
ါမဆုမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ပါရှင်ဆက်ပြီးတော့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်အခုအမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာမှာယုံတင်နေတဲ့ Top Gunရုပ်ရှင်ဇာတ်ကားကအမင်းသားထရန်ကူးစ်အတွက်အောင်မြင်ဆုံးရုပ်ရှင်ဇာတ်ကားဖြစ်သွားပါတယ်သူဇာတ်ကားတွေအားလုံးနဲ့မှာဒီကားကပထမဆုံးယုံတင်ပြီးတော့သတင်းပတ်ကုံတဲ့အထိလက်မှတ်ရောင်းချဝင်ငွေအများဆုံးရထားတာပါဒီလိုအမှုပညာအတိုင်းဝန်ကသတင်းတွေကိုတက်တက်ရောင်းသတင်းလွှာအစီအစဉ်မှာမအေးတန်နာကျော်အစီအစဉ်တင်ဆက်ထားပါတယ်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါဟောလိဝုဒ်ကျော်မမင်းသားထွန်ခရုစ်ဟာသူ့ရဲ့အနုပညာတက်တန်းတစ်လျှောက်မှာထူးခြားတဲ့မှတ်တိုင်တစ်ခုစိုက်ထူလိုက်နိုင်ပါပြီအသက်59နှစ်အရွယ်ရှိတဲ့စူပါစတားမင်းသားထွန်ခရုစ်သူရဲ့ Top Gun Maverick ရုပ်ရှင်ဇာတ်ကားပထမဆုံးရုံတင်သတင်းပတ်မှာရုံတင်ဝင်ငွေဒေါ်လာတန်100ရသွားခဲ့တာဒါသူ့အတွက်ပထမဆုံးဖြစ်ပါတယ်။မြောက်အမေရိကတိုင်းရုပ်ရှင်ရုံတွေမှာရုံတင်တင်ခြင်းပထမ3ရက်အတွင်းမှာဒီ Top Gun ရုပ်ရှင်ဇာတ်ကားကရုံဝင်လက်မှတ်ရောင်းချဝင်ငွေဒေါ်လာ124သန်းရရှိခဲ့တယ်လို့ Paramount Pictures ရုပ်ရှင်ထုတ်လို့ရေးကပြောပါတယ်။
What do we have here?
Yeah, here I thought we were special.
Fellas, this here's Bagman.
Hangman.
Whatever.
တော့ကောင်းနေတယ်။ဒါကပြားတာရည်နဲ့ပေါင်းတော့စုစုပေါင်းဝင်ငွေဒေါ်လာ148သန်းရတာပါ။ဒါဟာရုပ်ရှင်ကားတကားအတွက်အထူးမြတ်ပြတဲ့ရုံတင်ပထမပတ်ဝင်ငွေဖြစ်ပြီးတော့ဒီထဲမှာ American အစိုးရရုံးပိတ်ရဲ့ Memorial Day အောက်မေးပွဲနေ့ကြာရောက်တဲ့တင်းနယ်လာနေဝင်ငွေထက်တွက်မထားသေးပါဘူး။ဘဝမှာအောင်မြင်ဆုံးမင်းသားတစ်ယောက်ဆိုတာမြင်လို့မရတဲ့ Tom Cruise ရဲ့ရုပ်ရှင်ကားတွေဟာရုံတင်တင်ချင်းခုလိုမျိုးတစ်ချိန်ချင်းနဲ့ပေါက်သွားတယ်ဆိုတာမရှိခဲ့ပါဘူးဒီလိုပြောလို့သူရဲ့ရုပ်ရှင်ကားတွေမအောင်မြင်တာတော့မဟုတ်ပါဘူးရုံတင်တင်ချင်းမှာပဲပတ်စံတွေအများဆုံးဝင်လာတာမျိုးမရှိတာပါ1986ခုနှစ်ကထွက်တဲ့ Top Gun ပထမဦးဆုံးမူရင်းရုပ်ရှင်ကားကိုကွဲလွန်သူဒါရိုက်တာ Tony Scott ကရိုက်ကူးခဲ့တာဖြစ်ပြီးအခုသူရဲ့နောက်ဆက်တွဲရုပ်ရှင်ကားကပေလာ2020ခရက်ကယုံတင်မှုရှိခဲ့တာပါဒ ဒါမဲ့လည်းအဲ့ဒီနှစ်ဖေဖော်ဝါရီလကပဲအမေရိကန်ပြည်အောင်စုမှာကိုဗစ်ကရောဂါဆိုးကြီးဆူဆူရွရွစတင်ပြန့်နှံ့ခဲ့လို့ဒီဟောလိဝုဒ်ရုပ်ရှင်ကယုံတင်ဖို့အကြိမ်ကြိမ်ရက်ရွှေ့ခဲ့ရတာဖြစ်ပါတယ်။အခုရိုက်ကူးတင်ဆက်တဲ့ဒါရိုက်တာကဂျိုးဇက်ကိုစင်စကီဖြစ်ပြီးတော့ဒီရုပ်ရှင်စကားကိုဒေါ်လာတန်150ကျော်အကုန်ကျခံပြီးရိုက်ကူးတာဖြစ်ပါတယ်။ဒါမဲ့လည်းကိုဗစ်ကပ်ပေးကြီးကလာကူးပြီးတဲ့နောက်နှစ်ကူးတဲ့အထိဒုက္ခပေးနေရမလို့တခြားကုမ္ပဏီတွေကသူတို့ရုပ်ရှင်ကားတွေကိုအွန်လိုင်းရောရုံမှာပြသတဲ့နည်းနဲ့ပါဖြန့်ချိခဲ့ကြပေမဲ့မင်းသားတောင်ခရုစ်နဲ့ပရမောင့်ရုပ်ရှင်ထုတ်လို့ရေးကရုပ်ရှင်ရုံမှာပဲတင်ဖို့စိတ်ကိုပိုင်းဖြတ်ပြီးတော့စောင့်နေခဲ့ပါတယ်။အွန်လိုင်းကနေ streaming လုပ်ပြီးတော့ပြဖို့လုံးဝမစဉ်းစားခဲ့ပါဘူး။ဒါကိုတောင်ခရုစ်ကိုယ်တိုင်ကလည်းကဲရုပ်ရှင်ပွဲတော်မှာပြောသွားတာပါ။အခုလည်းဒီဟာအကြီးကျယ်အောင်မြင်မှုရတာကမြောက်အမေရိကတိုက်ရုပ်ရှင်ရုံပေါင်း4,935ရုံမှာဒီကားကိုပြသနေတာဖြစ်ပြီးနိုင်ငံတကာမှာနိုင်ငံပေါင်း62နိုင်ငံကရုပ်ရှင်ရုံပေါင်း 13,600 မှာဒီကားယုံတင်ထားတာပါရုပ်ရှင်ထုတ်ပွဲတွေပြတော့လေဒီကားကိုလူတွေစိတ်ဝင်စားအောင်တမင်ကလုပ်ခဲ့ပါတယ်ဆန်ဒီအီကိုမျိုးကလင်းတင်တင်မောပေါ်မှာအထူးပွဲကိုကျင်းပခဲ့ပြီးတော့ကင်းရုပ်ရှင်ပွဲတော်မှာလည်းပြသခဲ့ပါတယ်မင်းသားတောင်ခရုစ်ကလည်းကင်းရုပ်ရှင်ပွဲတော်မှာပမ်မိုရော့ဆူစုခုခဲ့တာဖြစ်ပြီးတော့လန်ဒန်မှာကျင်းပတဲ့ရုပ်ရှင်အထူးပွဲကိုတော့ဗြိတိသျှတော်ဝင်မင်းသားဝီလျံနဲ့ကျင်းရတော့ဂိတ်တူတက်ရောက်ခဲ့ပါတယ်။ဒီရုပ်ရှင်ကိုကြည့်ပြီးတော့သုံးသက်ပြောဆိုမှုတွေမှာလည်းလူအရင်အကြိုက်များတာပါ။ရုပ်ရှင်ကားတွေအစိုးကောင်ရေးပြတဲ့ရုပ်ရှင်ဝေဖန်ရေး website Rotten Tomatoes မှာဒီရုပ်ရှင်ကားက68ရာခိုင်နှုန်းအကောင်းဘက်ကိုထောက်ခံမှုရထားတာဖြစ်ပါလိမ့်ရှင်။Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find it. ဒီတက်တဲ့ရောင်းအစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံထည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မေးသနာကျော်အစီအစဉ်တင်ဆက်ခဲ့တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုရှုစားနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်တလှည့်ပြောပြပေးပါရှင်
။ Texas ပြည်နယ်မှာတနက်သမားလက်ချက်နဲ့တေဆုံးခဲ့ရသူတွေရဲ့ကြံရည်သူမိသားစုတွေကိုတွားရောက်နှစ်သိမ့်အားပေးခဲ့တဲ့သမ္မတဂျိုးဘိုက်ဒန်ကိုပြစ်ခတ်မှုနဲ့ပတ်သက်လို့ထိထိရောက်ရောက်ကင်တွယ်ဆောင်ရွက်ဖေးဖို့အတွက်မြို့ကန်တွေကအော်ဟစ်တောင်းဆိုခဲ့ကြပါတယ်။သမ္မတကလည်းလှုပ်ပါမယ်လို့တုံ့ပြန်ပြောခဲ့ပါတယ်။ပြစ်ခတ်မှုဖြစ်တဲ့နေ့ကတနက်သမားရှိနေတဲ့ကြောင်ကန်ထဲမှာပိတ်မိနေကြတဲ့ကလေးငယ်တွေကအရေးပေါ်ဖုန်းနံပါတ်ကိုတစ်ချိန်မကခေါ်ပြီးတော့ရဲကိုအမြန်လွှတ်ပြီးသူတို့ကိုကယ်တင်ဖို့အတွက်ပန်ကြားခဲ့ကြပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့မေလ24ရက်နေ့ကဖြစ်ခဲ့တဲ့ပြစ်ခတ်မှုအပေါ်ရဲတပ်ဖွဲ့ရဲ့တုံ့ပြန်မှုနဲ့ပတ်သက်လို့ Uvalde မြို့တော်ဝန်ကဒေါ်မက်ကလေးရဲ့တောင်းဆိုမှုအရာတရားရေးဌာနကသုံးသပ်မယ်လို့တနင်္ဂနွေနေ့ကပဲကြေညာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာဒီကနေ့ကြာရောက်တဲ့အကြဆုံးစစ်သည်များကိုအောက်မေ့ဂုံပြုပွဲအတွက်သမ္မတဂျိုးဘိုက်ဒန်ဒုသမ္မတကာမာလာဟဲရစ်နဲ့ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်တို့အာလင်တန်စစ်သင်းကျိုင်းကိုတွားရောက်ပြီးတော့အညာတရစစ်သည်အုပ်ဂူမှလွမ်းသူပန်းခွေချကြမှာဖြစ်ပါတယ်။လွမ်းသူပန်းခွေချပြီးရင်တော့သမ္မတဘိုက်ဒန်က154ချိန်မြောက်အောက်မေ့ပွဲနေ့အထိမ်းအမှတ်မိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ဒီကနေ့ကျင်းပတဲ့ဥရောပကောင်စီအစည်းအဝေးမှာယူကရိန်းကိုကူညီရေးရုရှားအပေါ်သဘာဝစွန့်အင်မိခိုနေရတာရှင်းချရေးနဲ့ရုရှားကျူးကျော်စစ်နဲ့ဆက်နွယ်ဖြစ်နေတဲ့စားနပ်ရိက္ခာလုံခြုံရေးဆိုင်ရာကိစ္စတွေကိုဆွေးနွေးဖို့စီစဉ်ထားပြီးတော့ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီမိန့်ခွန်းပြောကြားဖို့ရှိပါတယ်။ယူကရိန်းနိုင်ငံမှာတော့ KF မြို့ရဲ့မြို့တီနှစ် 1540 နှစ်ပတ်လည်နေ့ကိုကျင်းပကြပါတယ်ရှင်။ဒီပေါ်နိုင်ငံမှာခီးတဲ့22ယောက်ပါသွားတဲ့လေရင်ပြတ်ကျခဲ့ရာဟိမဝန္တာတောင်တန်းဒေသတဝိုက်ရှာဖွေနေတဲ့ကယ်ဆယ်ရေးတွေအလောင်း14လောင်းကိုဒီကနေ့တင်းတင်းလာနေမှတွေ့ရှိခဲ့ပါတယ်။ဂျန်နဲ့ပျောက်ဆုံးနေသူတွေအသက်ရှင်နိုင်ဖို့အခွင့်အလမ်းအင်တာနက်ရဲ့လို့တာဝန်ရှိသူတွေကပြောပါတယ်ရှင်
။မေလ30ရက်နေ့တင်းနာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မွန်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့ညအတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့El Santos နဲ့ PJ Eliab တို့ဖြစ်ပါတယ်။ကျမကစုမုံမှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကျမ်းမှာဘေးပြာဝေးကွာလို့လိုတဲ့ဆန္ဒတွေဖြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.